Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေမြန်မာတက္ကသိုလ်1389ခုနှစ်တကူးလပြည့်ကျော်14ရက်တကြံအကြနေ2018ခုနှစ်ဧပြီလ14ရက်နေ့စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
ကျွန်မခွန်ညိုပါရှင်ဒီကနေ့ထိတ်တန့်ရောက်သတင်းတွေကတော့ဆီးရီးယားမှာအမေရိကန်ကဥဆောင်တဲ့ညွန်မောင်းဖွဲကနေတိုက်ခိုက်မှုဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တဲ့အကြောင်းရုရှားကပြောပါတယ်လက်နက်ကင်ပြိပက္ခတွေအတွင်းလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေကျူးလွန်တဲ့ဆီးရီးယားမှာပထမဆုံးအကြိမ်ဖြစ်မြန်မာစစ်တပ်ကိုပါကုလသမဂ္ဂကထည့်သွင်းလိုက်ပါတယ်ဒီသတင်းတွေအပါအဝင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အေးတနာကျော်နဲ့အတူတင်ဆက်ပေးသွားမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ကဘာတဝဲလက်နက်ကင်ပြိပက္ခတွေအတွင်းလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုကျူးလွန်သူတွေရဲ့အမည်မဲ့စီးရင်တဲ့ပထမဦးဆုံးအကြိမ်ဖြစ်တဲ့မြန်မာစစ်တပ်ကိုကုလကထည့်သွင်းလိုက်ပါတယ်ဒီအပေါ်မှာမြန်မာစိုးရစစ်တပ်နဲ့အကြီးအကဲတွေအနေနဲ့အလေးနက်ထားဖို့နိုင်ငံရေးအကဲခတ်တွေကတိုက်တွန်းပါတယ
်ဥစ္စာကိုပြောချင်တာနံပါတ်1ကရဲဆိုင်ပါနော်နောက်ပြီးတော့ဒီခံစားခဲ့ရတဲ့လူတွေကနော်သူတို့လက်ကနေကြည့်ပြီးတော့သူတို့ကိုချိန်နှောက်အောင်ကိုကလုပ်ပေးပါဒီနှစ်ခုပဲ
နောက်ပိုင်းမှာဒီသတင်းအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဒီအသွင်ပြောင်းလဲတဲ့တကြံကာလခိုက်ရန်ဖြစ်မှုနဲလာတဲ့လူလူရဲ့ပျော်ရွှင်မှုအမှုပညာရှင်တွေရဲ့တကြံလှုပ်ရှားမှုနဲ့အတူတကြံတေးလက်ဆောင်ပါဖို့လည်းရှိပါတယ်။စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကထွက်တဲ့စံစဘာတွေအရေးအသွင်းမြင့်မှုလို့တဲ့အကြောင်းမြန်မာတခွင်အစီအစဉ်နဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတရရဲ့ဒီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်ခွာညွန်နဲ့မအေးတနာကျော်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ဆီးရီးယားနိုင်ငံမှာအမေရိကန်နဲ့လက်တွဲပြီးလေကြောင်းတိုက်ခိုက်ခဲ့တဲ့ပြင်သစ်နဲ့ဗြိတိန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးကျူးသွားပါတယ်။ဆီးရီးယားသမ္မတဘက်ရှာအယ်အက်ဆတ်အစိုးရအဖွဲ့ဒမတ်စကတ်မြို့တော်နာမှာအရင်သတင်းဘက်ကဓာတုလက်နက်နဲ့တိုက်ခိုက်တယ်လို့ယူဆရတဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့မဟာမိတ်နှစ်နိုင်ငံပူးပေါင်းပြီးလေကြောင်းကတိုက်ခိုက်ခဲ့ကြတာပါ။ဒီလေကြောင်းတိုက်ခိုက်မှုတွေပေါ်နိုင်ငံတကာကအားပေးထောက်ခံမှုတွေရောပြင်းထန်တဲ့ဝေဖန်မှုတွေရောထွက်ပေါ်လာနေပါတယ်။ဓာတုလက်နက်တွေနဲ့ဆက်နွယ်တဲ့အိန္ဒိယဆီးရီးယားနိုင်ငံကနေရာ3ခုကိုမဟာမိတ်စစ်လေယာဉ်တွေနဲ့စစ်သင်္ဘောတွေကမစ်ဆိုင်းဒုံးတွေနဲ့ပစ်မှတ်ထားတိုက်ခိုက်ခဲ့ကြတာပါ။ပူပေါင်းစစ်ဆင်ရေးဟာဆီးရီးယားသမ္မတဘက်ရှာအယ်အက်ဆတ်အစိုးရကိုဖျောက်ချဖို့မဟုတ်ဘဲဓာတုလက်နက်အသုံးပြုနိုင်စွမ်းကိုရှော့ချတားဆီးနိုင်ဖို့ဖြစ်တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်သရစာမေကလန်ဒန်မြို့ကဒီကနေ့ရုပ်မြင်သံကြားကနေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဆီးရီးယားအစိုးရကကုတ်ပြည်သူအပေါ်ဓာတုလက်နက်သုံးတိုက်ခိုက်နေတာကိုရက်ကြည့်မနေနိုင်ကြောင်းလည်းပြောခဲ့တာပါ။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းဓာတုလက်နက်ကိုတာမန်သဘောအသုံးပြုနေတာမျိုးကိုလက်မခံကြောင်းနဲ့ဆီးရီးယားအစိုးရမှတာဝန်ရှိတာကိုလည်းတန်တရားဖြစ်စရာမလိုတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဗြိတိန်ပြင်သစ်တပ်ဖွဲ့တွေနဲ့ပူးရဲစစ်ဆင်ရေးအတွင်းဆီးရီးယားနိုင်ငံဒမတ်စကတ်မြို့နဲ့Homes မြို့တွေကဓာတုလက်နက်အစီအစဉ်တွေရှိရာနေရာတွေကိုမစ်ဆိုင်းဒုံး100ကျော်နဲ့ပစ်ခတ်ခဲ့ကြောင်းလဲအမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကတော့တိုက်ခိုက်မှုဟာတကြိမ်သာဖြစ်တဲ့ဆိုပေမဲ့ဆီးရီးယားအစိုးရအနေနဲ့ဓာတုလက်နက်တွေအသုံးပြုလာမယ်ဆိုရင်နောက်ထပ်တိုက်ခိုက်ခံရနိုင်ကြောင်းသတိပေးခဲ့တာပါ
။ဆီးရီးယားနိုင်ငံကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့လေကြောင်းကတိုက်ခိုက်မှုပြုလုပ်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုဟာအချုပ်ချာအာဏာပိုင်ဆိုးတဲ့အစိုးရတရက်ကိုရန်စားရဲလုပ်ရဖြစ်တယ်လို့ရုရှားအစိုးရရဲ့ website မှာကြေညာချက်ထုတ်ပြန်ထားပြီးတော့အမေရိကန်ပြည်အောင်စုဟာစစ်ဘေးဒဏ်ခံနေရတဲ့ဆီးရီးယားနိုင်ငံမှာလူသားတွေကိုထိခိုက်စေတဲ့ဘေးဒုက္ခအဆိုးကြီးတစ်ခုကိုဖန်တီးတာဖြစ်တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးရအောင်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ဖို့လဲမစ္စတာပူတင်ကတောင်းဆိုထားပါတယ်။ဒီဆီးရီးယားမှာလုပ်တဲ့ကိစ္စကြောင့်နိုင်ငံတကာဆက်ဆံရေးစနစ်ကြီးတစ်ခုလုံးတော်တော်ပြည့်ရွှင်းရပါတယ်။သမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုရင်လည်းအမေရိကန်ကယူဂိုစလာဗီးယား၊အီရန်နဲ့လီဗျားတို့မှာတော်တော်လေးဒုက္ခပေးပြီးပါပြီလို့သမ္မတပူတင်ကပြောပါတယ်။အမေရိကန်နဲ့မဟာမိတ်တွေကဆီးရီးယားမှာဓာတုလက်နက်နဲ့တိုက်ခိုက်မှုလုပ်တယ်လို့စွပ်စွဲတဲ့နေရာတွေကိုရုရှားရဲ့စစ်ရေးကျဉ်းကျဉ်သူကိုယ်တိုင်တွားရောက်စစ်ဆေးခဲ့ပေမဲ့ဘာအဆိတ်ငွေ့မှမတွေ့ရဘူးလို့လည်းမစ္စတာပူတင်ကပြောပါတယ်။ဆီးရီးယားမှာရောက်ရှိနေတဲ့OPCW ဓာတုလက်ထက်တားဆီးရေးအဖွဲ့ရဲ့စုံစမ်းရေးမှုတွေစစ်ဆေးချက်ကိုမဆောင်မနေခုလိုမျိုးတိုက်ခိုက်မှုအလင်းစလိုပြုလုပ်တာအတွက်လည်းရုရှားသမ္မတကဝေဖန်တာပါအမေရိကန်သမ္မတအိုဘားမားအစိုးရနဲ့ရုရှားသမ္မတတို့ကြားမှာ2013ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်အရဆီးရီးယားသမ္မတဘက်ရှာလ်အယ်အက်ဆတ်ကဓာတုလက်နက်တွေအကုန်လုံးကိုဆွန့်လွတ်ပေးပါပြီလို့ရုရှားကအရင်ကတည်းကပြောနေခဲ့တာပါ စီးရီးယားမှာကြန့်ရှိနေတဲ့လက်နက်တွေကလည်းတပုံးတွေဒါမှမဟုတ်အကြမ်းဖက်သမားတွေရဲ့လက်ထက်မှာပဲရှိနေပြီးတော့သူတို့ကသမရအာဆက်ကိုတိုက်ခါချဖို့အတွက်အသုံးပြုတာဖြစ်တယ်လို့ရုရှားကပြောပါတယ်။ဒါ့အပြင်အခုလည်း OPCW အဖွဲ့ကစုံစမ်းစစ်ဆေးမှုတွေမလုပ်နိုင်အောင်လို့တားဆီးတဲ့အနေနဲ့အမေရိကန်ကလေကြောင်းကနေတိုက်ခိုက်မှုပြုလုပ်တာလို့လည်းရုရှားအရာရှိကပြောပါတယ်ရှင
်။စီးရီးယားကခွဲထွက်အစ္စရေးကခွဲထွက်သွားတဲ့ပါလက်စတိုင်းအုပ်ချုပ်ရာဂါဇာကမ်းမြောင်ဒေသကနေနေဆတ်စီယိုကိုဖျက်ချော်ဖို့အချိန်ချင်းကြိုးစားခဲ့ကြတဲ့ပါလက်စတိုင်းတွေကိုပြန်မောင်းထုတ်ဖို့အစ္စရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံတွေနဲ့တနတ်တွေတုံးခဲ့တာကြောင့်တောက်ကြနေမှာပါလက်စတိုင်းတဦးသေဆုံးပြီး900ကျော်ဒဏ်ရာရခဲ့တဲ့အကြောင်းဂါဇာကျန်းမာရေးဝန်ကြီးကပြောပါတယ်။ထောင်ပေါင်းများစွာသောပါလက်စတိုင်းတွေကနေဆတ်တလျှောက်မှာမေလလယ်အထိသတင်းပတ်စင်တိုင်းစန္ဒပြပွဲလုပ်ဖို့စီစဉ်ထားတဲ့အတိုင်းစန္ဒပြခဲ့ကြတဲ့ဒီတပ်တရမြောက်သတင်းပတ်မှာအခုလိုအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တာပါ။အသက်28နှစ်အရွယ်မျိုးသားတဦးတနတ်ထိမှန်တည်ဆုံးခဲ့ကြောင်းနဲ့900ကျော်ဒဏ်ရာရခဲ့ကြောင်းဒီထဲမှာ223ယောက်ကတနတ်ဒဏ်ရာရသူတွေဖြစ်တဲ့အကြောင်းပါလက်စတိုင်းကျမ်းမာရေးဌာနကပြောပါတယ်ဒဏ်ရာရသူတွေအနေနဲ့သူနာပြုနဲ့ဆေးကူဝန်ထမ်းတွေ10ယောက်နဲ့သတင်းတောက်2ဦးတို့လည်းပါဝင်ကြပါတယ်
အမေရိကန်ပြောင်စုဝါရှင်တန်မြို့တော်နဲ့ကမ္ဘာ့နှက်မြို့ပေါင်း200ကျော်မှာဒီကနေ့စနေနေ့မှာသိပ္ပံပညာရှင်တွေချီတက်ဆန္ဒပြကြမှာဖြစ်ပါတယ်အစိုးရရဲ့မူဝါဒတွေဟာရာသီဥတုပြောင်းလဲမှုကစပြီးတော့တနက်ကင်ဆောင်အကြမ်းဖက်မှုတွေအထိသိပ္ပံနေကြအထောက်အထားတွေကိုမျက်ကွယ်ပြုထားလို့ဖြစ်ကြောင်းသူတို့ကပြောပါတယ်။အစိုးရရဲ့ဥရေစည်းမျဉ်းတွေမှာသိပ္ပံဆိုင်ရာအချက်လက်တွေကိုကြောင်ထိုးထားပေမဲ့လည်းသမရရဲ့သဘောထားကိုသူတွေစိုးရိမ်မှုကြောင့်ထရမ့်အစိုးရတက်လာပြီးတော့3လအကြာပြီးခဲ့တဲ့နှစ်မတ်လကသိပ္ပံပညာရှင်တွေရဲ့ပထမဆုံးဆန္ဒပြမှုလုပ်ခဲ့ပြီးတော့တစ်နှစ်အကြာမှာပဲအခုလိုမျိုးဆန္ဒထပ်ပြကြတာပါကျွန်တော်တို့အစိုးရရဲ့အခြေအနေအခုလက်တွေ့ဖြစ်လာနေပြီလို့ထင်တယ်ဆိုပြီးတော့သဘောဝပတ်ဝန်းကျင်ကာကွယ်ရေးအဖွဲ့သိပ္ပံဆိုင်ရာအကြံပေးအဖွဲ့ရုံးရဲ့ဥက္ကဋ္ဌဟောင်း Chris Zabra ကပြောပါတယ်အဲ့ဒီအဖွဲ့တွေဟာသဘောဝပတ်ဝန်းကျင်ဆိုင်ရာစီမံဥပဒေတွေနဲ့ပတ်သက်တဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုစောင့်ကြည့်ကဲပြတ်နေတဲ့အဖွဲ့ဖြစ်ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ VOA American တန်ရဲ့စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်လက်နက်ကင်ပြိပခါတွေအတွင်းလိန်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေကျူးလွန်သူတွေစီရင်မှာပထမဆုံးအကြိမ်ဖြစ်မြန်မာစစ်တပ်ကပါကုလသမဂ္ဂကထည့်သွင်းလိုက်ပါတယ်။2016အတိုဘာနဲ့2019ဩဂတ်စ်လတွေကစစ်စင်ရေးတွေမှာဒေသခံလက်နက်ကင်တွေနဲ့ပူးပေါင်းပြီးမြန်မာစစ်တပ်ကလိန်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေအကြီးအကျယ်ကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းခဲ့တဲ့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေထွက်ပြေးအောင်ရည်ရွယ်ခဲ့ရုံသာမကနေရပြန်မလာရဲအောင်ပါထိတ်လန့်တုံလုတ်စရာမဟာဗျူဟာကိုစနစ်တကျတွက်ချက်ကျင့်သုံးခဲ့တယ်လို့စွပ်စွဲထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကတကြော့ပြန်ပြိပက္ခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့တဲ့ဒုက္ခသည်9သိန်းလောက်အနည်းအများစုဟာပြင်းထန်တဲ့လိန်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေကြောင့်စိတ်ပိုင်းရုပ်ပိုင်းဝေဒနာတွေခံစားနေရတဲ့ဈေးဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေကိုကူညီနေတဲ့နိုင်ငံတကာဆေးဘက်ဆိုင်ရာဝန်ထမ်းဖွဲ့နဲ့အကူအညီပေးရေးဝန်ထမ်းတွေရဲ့အမှတ်တမ်းတွေကိုလည်းဒီအစီရင်ခံစာမှာကိုးကားဖော်ပြထားပါတယ်။
ပြခဲ့တဲ့ကြာသပတေးနေ့ကရိုဟင်ဂျာ80လိုက်ပါလာတဲ့လှေတစီမြန်မာနိုင်ငံကနေထွက်ခွာသွားကြောင်းအမည်မဖော်လိုတဲ့သတင်းအရင်းမျက်နှာကနေလူအခွင့်ရေးအဖွဲ့တခုကပြောပါရီအခုလှေဟာပင်လယ်ပြင်မှာအသက်အန္တရာယ်ရှိနိုင်တဲ့မုန်တိုင်းတွေတိုက်လေရှိတဲ့မုတ်တုံရွာတွေမတိုင်ခင်ရခိုင်ပြည်နယ်ကနေထွက်ပြေးခဲ့တဲ့တလအတွင်ဒုတိယမြောက်လှေဖြစ်ပါရီအေပီလ12ရက်နေ့ကစတင်ထွက်ခွာသွားတဲ့အဲ့ဒီလေကဘေးအန္တရာယ်တစုံတရာမတွေ့ရသေးပဲနဲ့နောက်သတင်းပတ်မှာတော့မလေးရှားရေပိုင်နဲ့ဒါမှမဟုတ်ထိုင်းနိုင်ငံရဲ့ကမ်းကိုကတ်နိုင်တယ်လို့45 rights အဖွဲ့ပူရဲတီထောင်သူ Matthew Smith ကလည်းပြောပါတယ်။ဒါဟာအလွန်ကိုအနေရကြီးတဲ့ key ဖြစ်ကြောင်းနဲ့လိုက်ပါလာသူတွေဟာစားနဲ့ရိတ်ခါရေမလုံလောက်တာနဲ့ခြေညောင်းလက်ဆက်နေရာမရှိပဲနေကြရတာအပြင်လှေတိမ့်မောက်သွားနိုင်တဲ့အနေရလည်းရှိကြောင်း Mr. Smith က writer သတင်းဌာနကိုပြောသွားခဲ့ပါရှင့်။
အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ကြားပထမဆုံးကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပမယ့်အစည်းအဝေးဟာချော့ချော့မော့မော့ရှိနေကြောင်းသမ္မတအင်ဗျူရောတာဝန်ရှိသူတွေမနေ့တုန်းကပဲအတည်ပြုလိုက်ပါတယ်။အစည်းအဝေးနဲ့ပတ်သက်လို့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတိုက်ရိုက်ဆက်ဆံမှုတွေရှိနေတဲ့အရေးလက္ခဏာတွေကိုလည်းပြသခဲ့ကြတာပါ။ထိပ်သီးတွေ့ဆုံ ပွဲဖြစ်နိုင်ခြေအလားအလာများတဲ့အကြောင်းအိမ်ဖြူတော်အကြီးအကဲအရာရှိတို့ကပြောခဲ့သလိုနှစ်ဖက်တာဝန်ရှိသူတွေကြားဆက်သွယ်မှုတွေနဲ့တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့လုပ်ငန်းစဉ်ကိုစတင်ခဲ့တာသတင်းပတ်အတော်ကြာနေပြီဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တွေ့ဆုံပွဲအစည်းအဝေးအတွက်မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့တိုက်ရိုက်ဆက်သွယ်မှုတွေရှိမရှိသတင်းထောက်တွေမေးမြန်းရမှာတော့အောင်မြင်တဲ့ဆွေးနွေးပွဲတစ်ခုဖြစ်လာဖို့လုံလောက်တဲ့ဆက်သွယ်မှုတွေလိုအပ်မှာဖြစ်ကြောင်းပြောခဲ့တာပါ။
ဩစတြေးလျနိုင်ငံမိသက်ဌာနကအစင်းနီမြို့အနောက်တောင်ပိုင်းကတော်မီလောင်ကျွမ်းမှုအရေးပေါ်သတိပေးချက်တရက်ထုတ်ပြန်ထားပါတယ်။မိသက်သမား140ဝန်းကျင်ဟာမြို့ကိုထိမထားနိုင်တော့ကြောင်းနဲ့ဒေသခံတွေအနေနဲ့ကယ်ဆယ်ရေးစခန်းတွေမှာတွားရောက်ပြီးနေထိုင်ကြဖို့တာဝန်ရှိသူတွေကအကြံပေးထားပါတယ်။Holsworthy စစ်စခန်းနဲ့ Ward Group လူနေရပ်ကွက်အပေါ်မှာမိဂိုလုံးကြီးတွေအလိမ့်လိုက်တက်နေတာကိုတွေ့ရပါတယ်။ထိခိုက်ဒဏ်ရာရမှုနဲ့ပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့အခုထိသတင်းသေးချာမရသေးပါဘူးရှင်။
Direct from Washington, the voice of America,
VOA. စနေညရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခွာညိုနဲ့မရေးတနာကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ကဘာတဝဲလက်နက်ကိုင်ပြည်ပခါတွေအတွင်းလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေကျူးလွန်သူတွေရဲ့အမိမဲစရင်နဲ့ပထမဦးဆုံးအကြိမ်ဖြစ်နေမြန်မာစစ်တပ်ကိုကုလသမဂ္ဂကထည့်သွင်းလိုက်ပါတယ်။မြန်မာစစ်တပ်အကြီးအကဲတွေအနေနဲ့အခုလိုမျိုးကုလသမဂ္ဂရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးအလေးအနက်ထားစုံစမ်းစစ်ဆေးဖို့နိုင်ငံရေးအကဲခတ်တွေကတိုက်တွန်းပါတယ်။လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံခဲ့ရသူတွေနဲ့မိသားစုတွေနစ်နာမှုတွေအတွက်လည်းကျေနပ်လက်အောင်ဆောင်ရွက်ပေးဖို့ဒုက္ခသည်တွေကတောင်းဆိုပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင်။အခုလိုမျိုးမြမတမတော်ပေါ်မှာကုလသမဂ္ဂကပထမဦးဆုံးအကြိမ်ဖြစ်လိမ်မိုင်းဆိုင်ရာအကြမ်းဖက်အနိုင်ကျင့်ဆော်ကားတဲ့စီးရင်နဲ့ထဲသွင်းလိုက်တဲ့အပေါ်မြမစစ်တပ်အကြီးအကဲတွေအပါအဝင်မြမအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ဒီအဖြစ်အပျက်ပေါ်မှာအလေးနက်ထားစုံစမ်းစစ်ဆေးသင့်ပြီလို့မြမနိုင်ငံရေးအကဲခတ်ဒေါက်တာခင်ဇော်ဝင်းကသုံးသပ်ပါတယ်
။ဒီလိုဘက်ကတကယ်လို့ကိုပြင်းထန်တယ်။တခါမှလည်းမျိုးအရင်ကမလုပ်ဘူးဘူး။နောက်ပြီးတော့အားအပြင်ဟိုအထွေတင်းမှုဆိုအန်တိုနီယိုဂူတာရက်စ်ပြောတဲ့ဝါဟာရစကလုံးနဲ့သုံးနှုန်းနေရတော်တော်ကိုပြင်းထန်တယ်နော်။အာရှမှာဆိုရင်ဒုတိယနိုင်ငံလည်းပဲကျွန်တော်နိုင်ငံလေးအားလုံးဟာအာဖရိကစိုးစိုးဝါးဝါးနေရာတွေနောက်ပြီးတော့လည်းအရှေ့လည်းပိုင်းနေရာတွေအစိုးဆုံးကတော့ပြောရမှာတော့ Boko Haram ။အေးနိုင်ရီးယားအချမ်းဖက်အဖွဲ့လေ။ကဲအားလုံးလည်းဒဏ်ဖြစ်သွားပြီ။တောင်းတလူဆိုလို့ရှိရင်ရှက်လို့ပြင်မယ်လေကွာနော်။အဲဆိုတဲ့အခါကျတော့ဟိုမြန်မာပြည်ရဲ့တပ်မတော်ဆိုတဲ့ဟာကဘလောက်ထိအချိန်လေးစုံနေရဆိုတာဒီစားကကွင်းပြနေတာပဲ။ဒါကဟို NGO တွေ Human Rights Watch တွေကပြောရမှာပေါ့။ကုလသမဂ္ဂထုတ်တဲ့ report ဖြစ်နေတယ်။တော်တော်လို့ပြင်းထန်တယ်ဒါကိုသူတို့အနေနဲ့ကင်တွယ်မယ်အတွန်းမန့်ပေါ့ကွာဒီစားကိုပြည်ထောင်လုံးမယ်ဆိုရင်တော့တကယ်ကိုအောက်ခြေကလေစပြီးလောက်ရလိမ့်မယ်အခုနိုင်ငံတော်အတိုင်းအတာပုံကိုပြောနေတယ်လို့မဟုတ်ပါဘူးဒါရီကအမှားတွေပါဘာညာလျှောက်ပြီးတော့ဝိလက်ချပါလုံးနေလို့အလကားပဲခံခံရှင်ဖြစ်တဲ့ဒီစစ်တပ်ရဲ့ဦးစီးချုပ်ကလည်းဒီစားတွေကိုသူအနေနဲ့ကဘယ်လိုလုပ်မလဲဆိုတာသူကကြည့်ညာတော့မယ်နော်အဲ့တော့ဒီဥစ္စာကပြောရစမြန်မာပြည်ရဲ့မြန်မာပြည်နဲ့မြန်မာပြည်စစ်တပ်ရဲ့အနာဂတ်ကိုဒီဥစ္စာကကျင်းနေပြီ။တော်တော်လေးကိုဒီဥစ္စာပြင်းထန်တယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇာဘဇာအနီးဘာလူခါလီဒုက္ခသည်စခန်းလေးကိုကြီးဆလန်ကတော့သူကိုယ်တိုင်တွေ့ကြုံခဲ့ရတဲ့အဖြစ်အပျက်နဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ကျွန်တော်ကိုယ်တိုင်မြင်တွေ့ခဲ့တာပါ။ကျွန်တော်ကိုယ်တိုင်မြင်တွေ့ခဲ့တာပါ။သူကလည်းရွာစီပေါ်ကိုဝါရိုက်တယ်ဝိုင်းပြီးတော့အဲ့လိုအမျိုးသမီးနဲ့ရောက်ကြလို့ကိုပြီးတဲ့ခွေးတယ်ခွေးပြီးတော့အုပ်စုလိုက်ခွေးတဲ့အိဒီယာရေးပြီးတော့ဆင်းပြီးတော့သူကအာဓမပြီးကြီးတာအဲ့လိုလေမဲဆိုင်ရာဆော်ကားတာတော့ဟိုမဖွေးမရလောက်တာအုပ်စုအဲ့မှာဒီအမျိုးသမီးတချို့အမျိုးသမီးတို့တမီချွတ်တယ်။နောက်ကိုကန္တာတကူလုံးကိုသူကလက်နဲ့ဖက်ဆန်ရှာတယ်လို့ပေါ့ရှေးငယ်ရှာတယ်လို့အဲ့လိုသူနစ်တဲ့လားသူကကန္တာကိုကိုဟွာလက်နဲ့ညှိတာရှိတယ်။နောက်ဒီသေးကိုဖမ်းပြီးတော့သူအာဓမဖြည့်ချင်းတယ်လို့အများကြီးလို့ဖြည့်တယ်။နောက်တစ်ချက်နေရမှာလည်းအများကြီးရှိသေးပါတယ်ခင်ဗျ
။အခုလိုမျိုးကုလသမဂ္ဂအတွင်းမှုကိုယ်တိုင်ကစနစ်တကျသတင်းအတိအကျပြောဆိုလာတဲ့လုပ်ရအပေါ်မှာတော့မြန်မာစစ်တပ်တာဝန်ရှိသူတွေဘက်ကတိကျတဲ့ဖြစ်ရပ်တွေကိုစုံစမ်းစစ်ဆေးတင်ပြီးတော့တရားဥပဒေအရစီရင်တဲ့နယ်လို့ဒေါက်တာခင်ဇော်ဝင်းကပြောပါတယ်
။တန်းပြေတွေ့ကောင်ဒီစစ်တပ်တွေ့ကောင်ရဲ့နော်အနာဂတ်ကိုကြည့်မယ်ဆိုရင်တော့လူကြီးဆန်ဆန်ကြည့်မယ်ဆိုရင်တော့ဒီဥစ္စာတွေကလောက်ရမှာပဲနော်။ငင်းဆန်လေးလို့ဘူးခံလေးလို့ဆိုရင်တော့မှားပြင်းမှားအောင်ပါပဲ။ဒီဥစ္စာကိုပြောချင်တာနံပါတ်၁ကရင်းဆိုင်ပါနော်။နောက်ပြီးတော့ဒီခံစားခဲ့ရတဲ့လူတွေကနော်သူတို့လက်ကနေကြည့်ပြီးတော့သူတို့ကိုချိန်နှအောင်ကိုကလုပ်ပေးပါ။ဒီနှစ်ခုပဲစစ်သားစစ်ဖို့ဆိုလို့ရှိရင်ရဲဝန်ဒီဥစ္စာကိုရင်းဆိုင်ပြီးတော့ခြံကျွဲ
ပါမြန်မာစစ်တပ်ပါဝင်လက်နက်ကိုင်ပြည်ပခါတွေအတွင်လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေကျူးလွန်တယ်လို့စရင်သွင်းခံထားရတဲ့အစိုးရလက်နက်ကိုင်အဖွဲ့နဲ့အစိုးရအုပ်စုစုစုပေါင်း52ဖွဲ့နဲ့ပတ်သက်လို့တနင်္လာနေ့မှာတော့လုံခြုံရေးကောင်စီမှအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်ကြံညစနေညရဲ့သတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်2018အတာကြံပွဲတော်ဟာ အရင်နှစ်တွေကထက်စာရင်ခိုင်ရန်ဖြစ်ပွားမှုညော်နေလာတယ်လို့တကြံပွဲကျင်းပပုံပုံတဲ့အပြောင်းလဲတွေကြောင့်လည်းပြည်သူတွေပျော်ရွှင်နေတာကိုပို့ပြီးတော့မှမြင်လာရတယ်လို့တကြံမန်းနဲ့တွေမှာလိုက်လံဖျော်ဖြေနေတဲ့အမှုပညာရှင်တချို့ကပြောပါတယ်။နေပြည်တော်မန္တလေးနဲ့ချင်းတွင်းတကြံပွဲတော်ကမြင်ကွင်းတွေကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင်။
ဒီကနေ့ဟာတကြံအကြနဲ့ဖြစ်တာနဲ့အညီမြို့တိုင်းဒေသတိုင်းမှာမြန်မာပြည်သူတွေတကြံပွဲတော်ကိုပို့ပြီးဆင်နွှဲလာကြပါတယ်။အရင်စေဆိုးရခေတ်စီးပွားပြည့်တကြံတွေမှလို့မဟုတ်တော့ပဲ NLD အစိုးရလက်ထက်တကြံရေပက်မန်းတပ်ဒီမှာနားနေအိတ်ခမ်းနေမတွေ့ရတော့သလိုလမ်းလျှောက်တကြံကလူတွေအတွက်ပို့ပြီးပျော်စရာကောင်းလာတယ်လို့ထင်မိကြောင်းအစိုးရရုံးဆိုင်ရာနေပြည်တော်က Skynet မန်းတပ်မှဖျော်ဖြေနေတဲ့အစိုးရမီမီဝင်းဖေကပြောပါတယ
်။အဲ့လိုမျိုးပေါ့နင်းနေလေးဟိုပို့အပိုအခမ်းနေပါတဲ့မန်တက်တို့ဘာလို့ဟိုပုံမလေးလေးမရှိရမန်တက်တွေပေါ့နော်။တရားမိနစ်ကလေးကမရှိဘူး။အားလုံးကဟိုအများနဲ့ပဲမြင်နေရမယ်မန်တက်မျိုးတွေကိုပဲဟိုပေးဆောက်ထားတယ်ဆိုတာသိပါရဲ့။အဲနောက်ပြီးတော့ဒီနှစ်ကတော့နည်းနည်းဟိုစကြတာပါလဲဆိုတော့မြို့နယ်မန်တက်တွေလောက်ကြတယ်။ဆိုတော့မြို့နယ်တိုင်းအဲချော်ပြေးတွေရှိနေတယ်ပေါ့နော်။ဟိုလမ်းလျှောက်တကြံလေးဟိုကားတွေဘာတွေမပိတ်ကြတော့နောက်နည်းနည်းအန်ဒီအပိုကင်းတယ်လို့တော့ပြောတယ်။ဒါပေမဲ့ပျော်စားတယ်လမ်းလျှောက်တကြံမှာဟိုတနည်းတစ်ခါပေါ့နော်။ချော်ပြင်းနေတဲ့ရှေ့မှာလာတဲ့ဒီထဲမှာပေါ့နော်လူကန်းသားအများကြီးပါတဲ့ထဲမှာဟိုပို့သဘောကျတာကတော့တကယ်ကိုအောက်စီလူကန်းသားတွေလည်းလာကြည့်ကြပြီးတဲ့ခါကျတော့ဟိုသူ့ဘောကပေါ့နော်ခဏမောလေးပြေရအောင်ဖြောပြရတဲ့အတွက်သဘောကျပါလေ
တကြံမျိုးတော်လို့နာမည်ကြီးတဲ့မန္တလေးမြို့မှာတော့ဒီနေ့တကြံဟာပိုရင်ကျေးလာတယ်လို့ရုပ်ရှင်သရုပ်ဆောင်အစိုးရထွန်းအိန္ဒြာဘိုးကပြောပါတယ
်ဟုတ်ကဲ့အရန်စီကားပါတယ်မန္တလေးမှာတော့ဒီမှာ20နီးပါးရှိပြီမန္တလေးတကြံကိုကျော်ပြရတဲ့ပိုင်းမှာလည်းခတိုင်းကတော့ဟိုပါတော့ alignment နဲ့25နှစ်နီးပါးကျော်ပြခဲ့တယ်။နောက်ခုဒီနေ့ကတော့ဒီမှာဟိုမြို့တော်ဝန်မန်တပ်မှာပါရှင်။မြို့တော်ဝန်မန်တပ်ဆိုတော့အရေးတက်ကလည်းတော်တော်လေးစီကံတကြဖြစ်နေတာကိုတွေ့ရပါတယ်။လမ်းလျှောက်ပကြံကြောင်းမှုလို့များလားမသိဘူး။ရန်ဖြစ်တာတွေပါလည်းမတွေ့ရပါဘူး။မန္တလေးအချင်းချင်းကခတိုင်းနဲ့ပြတ်စားလို့ရှင်တော်တော်ရင်ကျေးလာပါတယ်။လမ်းလျှောက်ပကြံဖြစ်ပြီးတဲ့နောက်ပိုင်းအချင်းချင်းလည်းပိုချစ်ခင်ဟိုရင်းနှီးလာကြတယ်လို့မြင်ရပါတယ်။ဟိုလမ်းလျှောက်ရင်းနဲ့ပေါ့နော်။ကျွန်တော်ညီမလူမျိုးကတော်တော်ပျော်ကြတာပဲတကြံဆိုရင
်
တကြံတကယ်စိတ်ရောကိုယ်ကဆင်နွှဲကြပါတယ်တကြံဆိုတာတကယ်ကိုကျွန်တော်တို့ညီမလူမျိုးတွေရဲ့တကယ်ရင်ခုံရတဲ့ပွဲတော်ကြီးတစ်ခုပါပဲကျွန်မမြင်တာတော့
ဒီနေ့မှထူးခြားလာတာကတော့မုံရမြူနာကချင်းတွင်းတကြံပွဲတော်ပဲဖြစ်ပါတယ်ဘယ်လိုထူးခြားမှုရှိသလဲဆိုတာနဲ့ပတ်သက်လို့လူရှင်တော်ကင်းကောင်ကရှင်းပြပါတယ
်ဟောကျွန်တော်ညီချင်းတွင်းမြစ်ကန်တပရတောင်ပြင်ပေါ့ဗျာဘယ်လိုခေါ်မလဲမြို့မကြတောင်မကြတောင်ပြင်မှာလောက်တာလीသူရာဇုံလေးကဘာလဲဆိုတဲပုံတပူးကအထူးကြဆုံးပဲကျွန်တော်တို့ငငယ်တော့အမလက်တွေဆရာကြီးထည့်ပြီးတော့နေဂူလေးတွေစောက်တာတန်းတန်းလေးပေါက်တယ်ဆိုတော့ကလေးမြင်နေရအခုကနေစင်ကာပူပညာရှင်တွေပါပါလာပြီးတော့တဲပုံပုံစံတို့ဟိုကတ်ဆယ်ငနေရဲရဲရုပ်တွေလုတ်တယ်စင်ရုပ်တူတွေလုတ်တယ်ကလေးပုံတွေလုတ်တယ်အဲအဲ့ဒါလေးပါတို့ကော်ဗျာကော်နဲ့ဖြန်းပြီးတော့စပေးဖြန်းပြီးတော့တဲမပြေအောင်လုတ်သွားတယ်ခါတော့ဘာပေါ်ကရဖတ်ကျွန်တော်တို့အောက်ဒီဖတ်ထွက်တာပဲရတော်တော်ကောင်းတယ်
အဲ့
တော့အရင်စီ
2018တကြံပွဲတော်ကိုအေပီလ16ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
တကြံကြရဲ့မြင်ကွင်းကိုညံဝင်းအောင်ပြောပြပေးခဲ့တာပါရှင်သောတာရှင်ဒီအတွက်တေးတန်ရှင်ရန်အောင်ရဲ့တကြံမိုးဆိုတဲ့တကြံတေးသချင်းလေးတစ်ပုဒ်ကိုလည်းတင်ဆက်ပေးကြပါတယ်နားဆင်ကြရအောင်ပါရှင
်ကျော်ကျော်ရှင်ရှင်ဒီမိုးဇာပွဲမှာဘူးပြည်လေးနဲ့ရောက်လာပြီပန်းလေးတွေပြုံးမွေကျမူကြီးဆိုရဖြစ်ပေးပါဦ
ပန်းမတော်ဘူးတွေလေ
တမိုးဆိုတဲ့ဒီတစ်ချင်လေးကိုနှစ်သက်ကြလိမ့်မယ်လို့ပြောလင်းပါတယ်ရှင်။ VO ရဲ့သောတာရှင်ဒီတကြံကာလမှာဘေးပြာဝေးကွာလို့ရွှင်လန်းချမ်းမြေကြပါစေ။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံမှာအဓိကစံစဘာအများဆုံးစိုက်ပျိုးနေတဲ့ဒီစဘာရဲ့အရေးအသွေးအခုထပ်ပို့ပြီးတော့မြင့်တက်လာအောင်ဆောင်ရွက်ဖို့လိုတယ်လို့စံစဘာဈေးကွက်ကျွမ်းကျင်သူတွေကထောက်ပြပါရယ်။ပြပစံတင်ပို့မှုကိုလည်းမြင့်တင်နိုင်မှုလိုအပ်မှုတွေရှိနေတယ်လို့လည်းပြောပါရယ်။အပြည့်အစုံကိုတော့မြင့်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားတာနားဆင်ပါရှင်။
2019-2018ဘဏ္ဍာနယ်မှာမြန်မာနိုင်ငံကနေစံတန်းချိန်3တန်းကျော်အထိတင်ပို့နိုင်ခဲ့ပြီးဒါဟာနှစ်ပေါင်း80အတွင်းစံချိန်တင်ပို့မှုလည်းဖြစ်ပါတယ်။စံတင်ပို့တဲ့အခါမှာတော့ရန်ကုန်ကနေတင်ပို့နဲ့ပြည်ပကိုတင်ပို့နေသလိုရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တို့ကနေလည်းပြည်ပကိုအဓိကတင်ပို့နေပါတယ်။စံတင်ပို့တဲ့အခါအဲ့ဒီ3နေရာကနေပဲအဓိကတင်ပို့နိုင်တဲ့အတွက်စံတင်ပို့မှုတွေအခုထပ်ပိုမြင့်ပါလာအောင်မြန်မာနိုင်ငံစံစဘာအတင်းချုပ်အနေနဲ့စံတင်ပို့ရောင်းချတဲ့ဂိတ်တွေကိုထပ်တိုးမြှင့်ဖို့လှုံ့ဆော်နေပါတယ်။အဲ့ဒီအကြောင်းကိုတော့မြန်မာနိုင်ငံစံစဘာအတင်းချုပ်ရဲ့အတွင်းရေးမှူးဦးရဲမင်းအောင်ကအခုလိုပြောပြပါတယ်
။ကုန်တယ်ဒီအခြေခံဒီကြားတဲ့တောင်းသူလည်းသမားတွေအခြေခံကြားတဲ့ဆက်ပိုင်းတွေကလည်းဒီဘော်ဒါနဲ့ပတ်သက်တဲ့ပုံစံမှုကိုမိဖို့နေတာရှိတယ်။တစ်ဖက်ကလည်းကျွန်တော်တို့ကဒီရန်ကုန်ကနေတင်ပို့လဲ normal ကနေတင်ပို့မှုပေါ့နော်။အဲ့တော့ကျွန်တော်တို့စံစဘာအတင်းချုပ်ကတော့ရန်ကုန်ကနေတင်ပို့တာတခုတည်းနဲ့မဟုတ်ဘဲနဲ့ကျွန်တော်တို့ကတော့ပတ်သိမ်းကနေတင်ပို့နိုင်အောင်စစ်တွေကနေတင်ပို့နိုင်အောင်ဒါတွေကိုလည်းကျွန်တော်တို့ဒီ2018-2020ကျွန်တော်တို့တက်တန်းကာလမှာဦးစားပေးလုပ်ဖို့ရှိတယ်။အဲ့တော့ဒီအရာတွေကကျွန်တော်တို့အားကြောင့်ကျွန်တော်တို့ကစဉ်းစားရလဲဆိုကျွန်တော်တို့ရန်ကုန်တစ်ခုတည်းမူဆယ်တစ်ခုတည်းကျွန်တော်တို့ဒီစံစဘာဈေးကွက်လုပ်ဖို့ဆိုတာထက်ကိုတက်နိုင်တယ်များကျွန်တော်တို့ gateway တွေပေါ့နော်ဒီပတ်တင်ပို့ရောင်းချနိုင်တဲ့ဈေးကွက်တွေ gateway တွေကိုကျွန်တော်တို့ချဲ့ထားဖို့လိုတယ်ကျွန်တော်အင်္ဂလိပ်ကမြန်မာနိုင်ငံကိုကျွန်တော်တို့သိမ့်ပိုက်ပြီးတော့เนาะစံတန်ချိန်3တန်းကျော်ပို့ခဲ့တဲ့အချိန်တုန်းကကျွန်တော်တို့ရန်ကုန်စေကန်းတစ်ခုလည်းမဟုတ်ဘူးကျွန်တော်ကပသိန်ကလည်းတင်တယ်စစ်တွေကလည်းတင်တယ်အခုကျွန်တော်တို့ကတော့အဓိကတော့ကျွန်တော်တို့ဒီကချင်ပြည်နယ်ဘက်ကထွက်ပေါက်ပဲရှမ်းပြည်မြောက်ပိုင်းကဒီမူဆယ်ထွက်ပေါက်ပဲဒီနှစ်ပေါက်နဲ့ရန်ကုန်ကအဓိကဖြစ်နေအဲ့တော့ကြံတဲ့ကျွန်တော်တို့စစ်တွေတို့ပသိန်တို့ကိုလည်းကျွန်တော်တို့ဆက်ပြီးတော့ကျွန်တော်တို့ဒါစေကန်းအနေထားတွေပြပတင်ပို့နိုင်တဲ့အနေထားတွေဖြစ်အောင်ကျွန်တော်လုပ်ဖို့ရှိတယ်။အဲ့တော့ဘာပဲပြောပြောကျွန်တော်တို့ကပြပတင်ပို့မှုပေါ့နော်။ကုန်သွယ်မှုဆိုတဲ့နေရာမှာဒီဈေးကွက်တွေဖွင့်ပြိုးပြီးတော့ကျွန်တော်တို့ကုန်စည်တိုင်းတွေဖွင့်ပြိုးပြီးတော့ဒီလုပ်ငန်းတွေလုပ်နိုင်မှုကအရေးကြီးပါတယ်။အဲ့တော့ဒီလက်တလုံးမှာတော့ကျွန်တော်တို့ကဒါမူဆယ်နဲ့ကျွန်တော်တို့ဒီလွယ်ကျယ်ပေါ့နော်ဒီကချင်ပြည်နယ်ဘက်နဲ့ကျွန်တော်တို့ရှမ်းပြည်မြောက်ပိုင်းဘက်နဲ့ဟိုကျွန်တော်တို့ရန်ကုန်နဲ့ဟိုဦးစားပေးနေရတယ်။ဒါပေမဲ့လည်းခုနပြောသလိုဒီထက်ပိုပြီးတော့ကျွန်တော်တို့စစ်တွေတို့ပသိန်တို့ကိုလည်းကျွန်တော်တို့လုပ်ဖို့ရှိပါတယ်။
အဲ့လိုစံတင်ပို့မှုတွေမြင်မားနေပြီမဲ့စံတင်ပို့မှုအခုထပ်ပုံမြင့်တက်လာဖို့နဲ့အရေးအသွေးမြင့်တဲ့စံတွေပို့ထုတ်လုပ်နိုင်ဖို့အတွက်တော့လိုအပ်မှုတွေရှိနေသေးရဲ့ဆိုတော့ကြောဆုံမှုတွေလည်းရှိနေပါတယ်။မြန်မာနိုင်ငံစံစဘာကုန်တယ်များအတင်းဘရင်တော်စံကုန်စီတိုင်းအတွင်းရေးမှူးဦးတန်းဦးကတော့အခုချိန်မှာစံတင်ပို့မှုမြင်မားနေပြီမဲ့တင်ပို့နေတဲ့သူတွေကတော့အကျိုးမြတ်မရှိသေးဘူးလို့လည်းအခုလိုပြောပါတယ
်။ဒီဝန်ကြီးဌာနတွေနဲ့ပေါင်းဆက်ပြီးဆောင်ရွက်ရတဲ့အခါမှာဝန်ကြီးဌာနဒီညွှန်ကြားမှုတွေညွှန်ကြားမှုချုပ်တွေဒီလိုမျိုးဆောင်ရွက်ဝန်ကြီးအဆင့်ကပြတ်သားတဲ့အဆုံးဖြတ်ချက်မပေးနိုင်အမေစုကိုတင်ပြမလို့အဲ့လိုပုံစံမျိုးကိုဒါအရက်တကားမျိုးပြောအဲ့လိုမျိုးမြင်နေတယ်ပေါ့နော်ကိုပိုင်ဒါတင့်တော်တယ်ကိုပိုင်ဆုံးဖြတ်မယ်ဆိုတော့ကိုလုံးတင်မလုံးတင်မဆိုတော့အချိန်ကြာကြီးပြီးတော့ဒီအဖြစ်ကြာပေါ့နော်တော့ကျွန်တော်တို့ဒီစံစဘာလောကအားလုံးကအချိန်နဲ့ခါနဲ့ရာသီဦးလို့နဲ့အယောင်းဝင်ပေါ့ကစေတကြရရှိအဲ့လိုမျိုးဆောင်ရတဲ့ခေတ်ဆောင်မှာဝင်းကြီးဌာနတွေပေါင်းစပ်တယ် exporter အားလုံးပါဝင်းကြီးဌာနတွေဖွင့်ပြခြင်းနဲ့နိုင်ငံတကာကပူးတန်းရောင်းဝယ်ကြတယ်အဲဒီ NGO ဖွဲ့စည်းတွေတွေပဲပို့သွားလို့ကိုလုပ်လို့ရတယ်အစီအစဉ်မပအောင်လေပြည်တွင်းမှာပြပရောင်းမယ်ဆိုတော့အဲ့တော့ဒီဝင်းကြီးဌာနတွေဆောင်ရတဲ့ပူးပေါင်းဆောင်ရတဲ့အဟာနှောင့်နှေးနေတဲ့အခါကျတော့ဒီကကုန်တွေလုပ်ငန်းဆောင်ရတာတွေမှာအခုဒီနေ့ကပြပအများကြီးတင်ပို့ရောင်းချနိုင်ခဲ့တယ်လို့ဟိုဒီကြေညာချက်ထွက်ပေးနေတယ်ကျွန်တော်တို့တချို့ဒီရောင်းဝယ်မှုဒီလုပ်ငန်းစဉ်အားလုံးပါတချို့လုပ်ငန်းတွေမှာ exporter တွေကျွန်တော်နီးစပ်ဆုံးပြောတဲ့ exporter တွေရှုံးပြပြီးတော့ရှုံးနဲ့ရင်ဆိုင်ခဲ့ရတဲ့ကာလတစ်ခုဖြစ်တယ်ပေါ့နော်ဒါဘယ်လိုတွေအကျိုးရှိလဲဆိုတော့ဒါဟိုတောင်းသူတွေတော့အကျိုးရှိမယ်ဆက်ပိုင်နေတဲ့အဲဒီတင့်တော်တဲ့လူတွေလည်းအကျိုးရှိနိုင်တယ်ပေါ့နော်ဒါတင်ချလာတော့ exporter ကဆုံးရှုံးမှုရှိဒါလုပ်ငန်းစဉ်တစ်ခုလုံးပါဖက်ဖြစ်ပြီးတော့အောင်မြင်မှုရရှိတယ်ဆိုတဲ့ဟာမျိုးတော့ မခံစားရဘူ
းအဲ့လိုစံစဘာတင်ဖို့လဲသူတွေအကျိုးမရှိပေမဲ့အခုချိန်မှာတော့တောင်းသူတွေဟာအရင်ကထက်ပိုတိုးတက်လာပြီးအရေးအတွင်းမြင့်တဲ့စံတွေထုတ်လို့လာနိုင်တာကြောင့်စံစဘာကဏ္ဍဟာအရင်ကထက်တိုးတက်လာတယ်လို့လည်းဦးတန်းဦးကအခုလိုပြောပါသေးတယ်
။ဟိုလာမယ့်နှစ်မှာလည်းပြီးခဲ့တဲ့နှစ်နှစ်ကအတွေ့အကြုံကောင်းနေတယ်။အဲဒီမြန်မာနိုင်ငံစံစဘာလုပ်ငန်းအသင်းချုပ်ရဲ့ဥဆောင်မှုနဲ့ဒါကတော့ကျွန်တော်တို့ရောင်းချဝင်ရမယ်ဆိုရင်အမှားနဲ့ပြီးတော့လေဒီတောင်းလို့လည်းအကျိုးရှိမယ်၊ပုံစံလည်းအကျိုးရှိမယ်၊စက်ပိုင်းလည်းအကျိုးရှိမယ်။ဒီမျိုးမျိုးတွေဖြစ်လာနိုင်တယ်ပေါ့။နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာတောင်းသူတွေကလည်းပတ်ဆံနေနေရှိလာတယ်။အစိုးရလည်းပံ့ပိုးပေးတယ်။နေပညာအောင်မျိုးစည်းတွေတော့အဲဒါမျိုးသားအစားအဖွဲ့စည်းတွေကဆစ်ဆင်းပြီးတော့အဲရေးယူတဲ့ဥပဒေတွေရှိလာတာပေါ့နော်။အရင်တော့ကတော့ဓာမျိုးသားဆိုလဲဟိုကိုယ်ဝယ်သုံးလိုက်တာကောင်းကောင်းမကောင်းကောင်းဟိုဟုတ်ဟုတ်မဟုတ်အတုဖြစ်လဲတိုင်လို့မရပြောလို့မရနားလည်းမလည်ဘူးနော်။အခုဆိုရင်ကျွန်တော်တို့ကုန်စည်တိုင်းကိုစာနေရအကောင်းစားတွေပဲလား။ဟို25မှတ်ရောင်းထားတဲ့လူအတွက်တော့အခက်ဖြစ်တယ်။ဘာလို့ဆိုစာနေရကကိုဟိုတေးဘက်ကိုသွားလို့ရတယ်စာဆန်ရှဲစားတယ်ပေါ့ကြိတ်ဘလောက်ပဲကြိတ်ကြိတ်မကျိုးဘူးဆန်နေရလှတယ်ပေါ့အမှန်25မှတ်ဆိုအကျိုးအကျည်25ရန်နိုင်တော့ပါတော့အဲ့လောက်ကိုမကျိုးပဲနဲ့ဆန်တယ်ကောင်းတယ်ပေါ့နော်ငါးမှတ်တည်းဆယ်မှတ်တည်း25မှတ်တည်းရောင်းလို့ရတယ်အစ်စ်ဒါဘာကြောင့်လဲဆိုတော့မျိုးစစ်ပြောင်းလိုက်တယ်တောင်သူတွေရဲ့ဉာဏ်ပညာအစင်မြင့်လာတယ်နောက်ဓာတ်မြေဝန်သာသုံးဆမှုအမှန်တန်တာပေါ့အဲ့ဒါရအခုလည်းရှိစပ်ပြီးတော့ဒီတောင်သူကအကျိုးရှိတယ်စက်ပိုင်းလည်းအကျိုးရှိလာတယ်ဒါပေမဲ့ export ဘိုင်းမှာတော့ဘူးလက်ရှိကတန်းမြင့်ဆန်မရောဘဲနဲ့25မှာရောင်းထားတယ်အများကြီးတော့ဟို25မှာဆန်တင်ဖို့မဲ့လူတွေကဇပွဲနဲ့ပြန်ရောပြီးတင်နေတာတော့အဲ့လိုမျိုးဖြစ်နေတာဒါအခုလေယာကန်နာဒီကုန်သွယ်မှုကန်နာတွေကတိုးတက်လာတဲ့တစ်စီးတစ်ပိုင်းပေါ့
မြန်မာနိုင်ငံလေယာစီးပွားရေးအများပိုင်း Corporation Limited ရဲ့အမှုဆောင် Director ဖြစ်တဲ့ဒေါက်တာစိုးထွန်းကတော့မြန်မာနိုင်ငံရဲ့ဆန်စဘာကဏ္ဍအခုတက်တိုးတက်ဖို့ဆိုရင်တော့လိုအပ်နေတဲ့မူဝါဒရေးရာတွေလည်းရှိသေးတယ်လို့အခုလိုဆိုလာပါတယ်
။ကျွန်တော်တို့ဆီမှာတော့ဆန်စဘာမူဝါဒပေါ့နော် Rice Policy ဆိုတာမရှိဘူးပေါ့နော်။ဒါလည်းအရင်ဆွဲမယ်ပြုမယ်ဆိုပြီးတော့နောက်ပြောင်းသွားတာပေါ့နော်။ဒါအဲ့ဒါလည်းကျွန်တော်တို့ထင်တယ်လိုအပ်တယ်လို့ကျွန်တော်မြင်တယ်။ဒါမှကျွန်တော်တို့ဘယ်ဟိုသွားမယ်ဘလောက်ပို့မယ်ဘလောက်စားမယ်ပေါ့နော်။ဒါနဲ့ပတ်သက်ပြီးကျွန်တော်ဆောင်ရွက်ထားတာတော့လိုမယ်လို့မြင်တယ်။နောက်တစ်ချက်ကတော့အကျိုးတူလေယာစနစ်ပေါ့နော် Contract Farming နဲ့ပတ်သက်တဲ့ဘဝတာဥပဒေဒါတွေလည်းလိုလာလို့မြင်တယ်ဒါကိုဆောင်ရွက်နိုင်မှာပဲကျွန်တော်တို့ဆန်စဘာကဏ္ဍလည်းစိုက်ပျိုးကဏ္ဍဒီရဲ့ပုံကြီးပုံစံတို့တက်မလို့မြင်ပါတယ်အ
ခုချိန်မှာတော့မြန်မာနိုင်ငံဆန်စဘာအတင်းချုပ်က2018မိုးစဘာစိုက်ပျိုးချိန်အနီးဆန်စဘာကဏ္ဍတိုးတက်ဖို့အတွက် contract farming လုပ်ထုံးလုပ်နည်းစံတစ်ခုကိုရေးဆွဲထုတ်ဝေဖို့စီစဉ်နေပြီးမေလကုန်လမှာထုတ်ဝေနိုင်ဖို့စီစဉ်နေပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြမခတရင် agency ကနေ GOD ကိုပေးပို့လိုက်တာပါ
မြမခသတင်းအေဂျင်စီကတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ွက်မှာတော့စနေညတရက်လေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမှုအောက်မျောနားဆင်နိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဧပြီလ14ရက်စနေနေ့ရက်မြမစံတော်ချိန်ည9နာရီခွဲရှိပါပြီအခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ51 kHz 933လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညတရက်လေးလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင် တဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့မြမရွေးတော်တာချံပွဲတော်ကိုပြောပါဆင်းရဲပြီးအေးချင်းချင်းဖြတ်တန်းနေအောင်ဆောင်းရန်ရှောင်းရန်တွေကိုဆွေးနွေးတော်မှာဖြစ်ပါတယ်မြမကြီးမဆိုချမ်းချင်းမရန်ဖြစ်တာအပြောလနာတွေကိုမကြာခဏတွဲပြီးတွေ့ရလေရှိရပါတယ်ဒါကြောင့်လည်းပဲရွေးရနှစ်တစ်ခုဒီချမ်းမှာဝမ်းနဲ့ဆရာဖြစ်တယ်မကြုံအောင်ရှောင်းရှားပြီးအေးချင်းချင်းနဲ့ဘလို့ဖြတ်တန်းကြမလဲဆိုတော့ကိုဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်တို့ဆွေးနွေးမဲ့ပုံကိုလည်းလီလိုင်းပေါ်မှာဆင်းနေဖြစ်နေကြပါပြီဆိုတော့ဟိုဆွေးနွေးပွဲကိုစကြပါတယ်အရင်ဆုံးတော့ဒီကျွန်တော်တို့ဒီရန်ကုန်မြို့ကအထွေထွေရောဂါကူးဆရာဝန်ဒေါက်တာမြင်ဦးရဲ့သဘောထားကိုကြားကြပါတယ်ဆရာမြင်ဦးကဒီတိုချံမွေးနဲ့ဆက်ဆက်ပြီးတော့ဟိုလူနာတွေကိုလည်းရန်ကုန်မြို့မှာမကြာခဏကြုံရတဲ့ကုသပေးရတဲ့အတွေ့အကြုံတွေလည်းရှိတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့သိကျင်တာကဒီရန်ကုန်တချံမာလည်းဖြစ်ဖြစ်ပေါ်လေဒီလလန်းမီတလောက်ဆရာမြင်ဦးတွေ့ရကြုံရတာတော့ပြောဆွနေပေးစေချင်ပါတယ်တချံမာဖြစ်လေဖြစ်တာရှိတဲ့ပြဿနာမျိုးတွေပေါ့လေဟိုဘလို့မျိုးတွေများကြုံရလေရှိတယ်လဲဆရာ
အများကြီးကတော့ကျွန်တော်နှစ်ဆင့်တစ်တိုင်းကျွန်တော်ဆေးကြောင်းလာပွားရရပါဗျာ။ဒီတရားဆိုလို့ရှိရင်ရန်ကုန်ဆေးရုံရဲ့အရေးပေါ်ဌာနမှာကျွန်တော်ဆရာဝန်ကြီးခါရဲ14နာရီဖြည့်တင်းပြီးတော့ဒူရီကားတွေတန်းစီပြီးတော့တကယ်ကိုခါရဲဟိုမတော်တဆထိခိုက်တိုင်ရတယ်နဲ့ကြောက်လာကြတာရေနစ်တာပါတယ်အချင်းချင်းရိုက်ကြဆက်ကြတာတွေပါတယ်ကားပေါ်ကနေပြိုးကြတာနောက်ဆုံးပြိုးဆိုအောင်မတ်တက်ကြီးပုံပေါက်လို့ကျွန်တော်လူတွေအများကြီးဆူလိုက်ပြုံလိုက်လဲကြတာဒါမှမဟုတ်ရတော့ကျွန်တော်တရားမှာဖြစ်လေဖြစ်တာရှိတာတော့နံပါတ်1ကတော့ဒီမတော်တဆထိခိုက်မှုပေါ့နော်အဲအဲ့ဒါကနေမှချိုးရတော့အပူလုံလာအပူလောင်လာနေပူရဲကနေသွားလိုက်ကြလိုက်တော့အပူရှက်တဲ့ဝိဒနာတွေအဲ့မှာကျတော့အစာအတော့ကြောင့်ကျွန်တော်တို့ကုနာမှုတွေအော်အန်အစာဖိတ်တင်တာပေါ့နော်အစာတော့တွေကလည်းကျွန်တော်ရေဒီဆိုးပြဿနာတွေလည်းရေဒီဆိုးအဲ့လိုပုံစံမျိုးနဲ့ဟာတွေတွေ့ရတဲ့တဲ့တော့အရက်တော့လုံပြီးတော့အရက်မိုးပြီးတော့နော်အဲပြဿနာတွေတက်တာတွေဒါတွေလည်းကျွန်တော်တို့ဖြေရှင်းရလေးရှိတယ်ဒါနှစ်စင်တဲ့တိုင်းပေါ့နော်အဲ့ဒီကနေမှနောက်ပိုင်းကြံအပီးမှမျက်စိတွေကိုရည်ဝင်တာနားတွေကိုရည်ဝင်တာအဲ့ဒါတွေနားနှာခေါင်းဆေးရုံမှာဆိုလို့ရှိရင်ဉာဏ်ပြီးရင်ဒီနားစီနဲ့ပတ်သက်တဲ့နားနဲ့ပတ်သက်တဲ့ယောဂါတွေအများကြီးကုရတာတွေရှိပါတယ်။ဒါကနှစ်စဉ်တိုင်းဖြစ်ပျက်နေလို့ရှိတဲ့အကြံမှာဆိုတဲ့ကျန်းမာရေးနဲ့ပတ်သက်တဲ့ကျွန်တော်တို့ဒီကျွန်တော်တို့သိပြီးတော့ဒီလူတွေအတွက်ကိုမကောင်းတဲ့အန္တရာယ်တွေပေါ့လေ။ပြီးတော့ကျွန်တော်တော်တော်များများကတရားတိုက်သွားတဲ့လူတွေရှိတယ်။တရားတိုက်သွားလို့တော်တော်များများကတော့တရားဖူးသူတွေလုကြတာပေါ့။ဒါပေမဲ့အဲ့ဒီနေရာမှာလူတွေအများများတဲ့ခါကျတော့အဲ့ဒီနေရာမှာအချာနာတွေကူးဆက်တာမျိုးတွေရေမဆန့်တာဟိုနကူနာအစားတော်မရနာတွေရပ်ပန်ရခံတွေ့ရတာပေါ့နော်အစုလိုက်ပြုံလိုက်တော့ကျွန်တော်မတွေ့ရဘူးအဲ့တော့ခြုံပြီးတော့ကြည့်လိုက်ရင်တော့တကြံဟာအပျော်လွန်ကျူးပြီးတော့နော်အဲ့ရနေမတော်တဆမှုတွေများပြားလိုင်းလေးရှိတယ်တို့ကြောင့်ချိန်သိမ့်နေရတဲ့အဖြစ်မျိုးဖြစ်နေပါတယ်
โอเคကျေးဇူးပါကျွန်တော်ဒီတကြံနဲ့ပတ်သက်လို့ရှိရင်ဟိုစီကားတဲ့နေရာမှာဟိုအမြင်နဲ့ထည့်ပြောရတဲ့ဒီမန္တလေးမြို့ဦးနဲ့ပတ်သက်လို့လည်းဒီကျွန်တော်တို့မန္တလေးမြို့ကရှင်းနေဦးသိန်းတန်းဦးရဲ့တဘောတော့လေကြားကြပါလေဆရာဦးသိန်းသန်းဦးခင်ဗျာဒီဆရာတို့အတွေ့အကြုံရဆရာဒီဟိုရှင်းနေတူလည်းဖြစ်တယ်ဒီရုံမြင့်ကနားတွေတွားနေတော့ဒီတချမ်းနဲ့ဆက်နွယ်ပြီးဆရာတို့လက်လန်းမိတော့တွေ့ရချင်သွားတဲ့အမှုခင်းနေပြဿနာတွေဘာတွေများရှိရသလဲဆရာ
ဟုတ်ကဲ့ရအဓိကအချင်းတော့ခိုက်ရန်ဖြစ်ပေါ်တာဗကာကြီးမတော်တဆရင်တက်မှုဖြစ်တာပေါ့ဟုတ်တော့ဆောက်စားမှုဝင်ရင်ဖြစ်ကြတာအုပ်စုလိုက်ဒါမျိုးအဓိကဖြစ်ပါ
โอเคပါဆရာဆိုတော့ဟိုဒီဟိုခိုက်ရံဖြစ်တဲ့ပြဿနာမျိုးတွေမွေးရတောက်စားတဲ့ပြဿနာမျိုးတွေဒီလိုကိစ္စမျိုးတွေပဲအတွေ့အများရဲဆိုတဲ့သဘောပေါ့နော
်ဟုတ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဆိုတော့ဟိုကိုဆရာကွန်မြူတွေဒီလိုဟိုပေါ့လေဟိုဟိုဆိုတော့တကြံမှာကြုံတဲ့ပြဿနာအဓိကအဖြစ်တော့ဒီမွေးရတောက်စားတာမျိုးနောက်တစ်ခါဟိုဒါနဲ့နောက်ဆက်တွဲအတွဲလိုက်ပါလာတော့ဒီရင်မတော်တဆမှုလိုမျိုးကိစ္စမျိုးတွေရှိမယ်နောက်တစ်ခါဒီနောက်ဆက်တွဲအနေနဲ့ကျန်းမာရေးပြဿနာတွေရှိမယ်ဆိုတော့ဒီလိုခြေနေမျိုးတွေမကြုံရဘူးဆိုလို့ရှိရင်ဘယ်လိုမျိုးဟိုကြွတင်ဟိုဒီရေကစားတဲ့သူတွေဘက်ကကြွတင်ပြင်ဆင်တင်တာတွေရှိမလဲဆရာ
ဒီအစိုးရကလည်းကျွန်တော်တို့ဒီမန္တလေးဆောက်တဲ့ခါမှာခိုင်မာဖို့အတွက်အနေနဲ့တွေပြည်ရလေအဲတော့တို့လိုက်ဆက်တာလည်းရှိတာပေါ့နော်ခုတုန်းကကျွန်တော်မန္တကြီးပြူချလာပြီးစုံခဲ့တာဟုတ်ပြီးတော့လည်းကျွန်တော်လုံးချုံကြီးတွေပို့ပြီးတော့ထားပေးတာရှိတယ်အဲလူမျိုးတွေပြီးတော့ခါကျွန်တော်အမ်ဘူလန့်ပေါ့နော်ဒီကျွန်တော်တို့ဒီလူသူနာချင်းချင်းတွေကိုပပနိုင်ငံဆရာဟောင်းသိမ်းပါဝင်တခြားဖွဲ့စည်းတွေလည်းစတန်ဘိုင်ပေါ့နော်တကယ်ကိုလူစုမျိုးစုများတဲ့နေရာတွေမှာကျွန်တော်လိုက်ပြီးတော့ဆောက်ရှောက်ပေးနေတာရှိတယ်ဒီနေ့ဆိုရှင်တော့ကျွန်တော်တော်တော်များများကဒီနှစ်ပေါ်ဒီနှစ်ကအခုအကျိုးနဲ့အကြတော့ကျွန်တော်ပြီးသွားပြီပေါ့နော်အဲတော့မြင်ရတော့အသိပြီးတော့ခိုက်ရံဖြစ်တာလေသိပြီးတော့ခုနကချန်ချန်တန်းတန်းနဲ့တမရောဆက်ဖြစ်တာလည်းမတွေ့ရဘူးသိမကြသေးခင်ရမှာခုနကျွန်တော်ကြည့်မနိုင်ကျွန်တော်မင်းလေးတော်တော်ဒီပါလေဟိုမိသားရှိပါအဲကားစီးကနေပြီးတော့ရေကစားနေတယ်မန္တလေးကိုဝင်တိုက်လိုက်ကြတော့ လူရှိအောင်လောက်ကျွန်တော်တို့ဒီအနေနာတရားရသွားတယ်အခုတယောက်ပြေးပြီးလို့ကျွန်တော်သတင်းထွက်လာတာပေါ့နော်အဲ့တော့ဆိုတာကကျွန်တော်တို့ဒီမဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတော့လုံခြုံရေးတွေချမှတ်ဖို့ဒီနောက်တော့ CCTV ကင်မရာတွေပေါ့နောက်တော့ကငွေအရက်တွေကျွန်တော်မရောင်းအောင်အဲ့ဒါကိုမရောင်းတာဘယ်လောက်ပဲကြက်မှတ်နေပြီမလဲတရားနဲ့ရက်ကမြက်တွေးနေတော့ကျွန်တော်ကားနဲ့လိုက်ရောင်းတာလေလက်ပွေရောင်းတာလေအများကြီးပေါ်လာတယ်ဒီနေ့လည်းတွေ့နေရတာပဲလေကျွန်တော်ဘယ်လောက်ပဲတာစီတာစီပေါ့နော်တရားကိုအရက်တော့မှဆိုတာပါပေါ်တော့ကနေတူအချေရံပွဲဖြစ်တော့တယ်လို့သူငယ်လူလက်ပိုင်းတော့ငါများယူဆနေရတာဟုတ်အဲ့တော့ကျွန်တော်အရက်သေးတာတော့ဖားရတယ်ကျွန်တော်တားမြင်ရမယ်ပြီးအစားအသောက်တွေကိုကျွန်တော်ကဟိုတုန်းကတော့ကျွန်တော်စားတော့ဆိုင်စည်းရေးမှာဆိုရင်တော့ FT ကလိုက်ပြီးတော့စစ်ဆေးတာရှိတယ်ဒီနေ့ကြံမှာကြတော့ကျွန်တော်က ready made တွေပေါ့ဗျာအထုပ်ကလေးတွေနဲ့ဒူဒီမိုရှင်ကျွန်တော်တို့ပူးလေးတွေနဲ့ဖြုတ်ပြီးတော့ရောင်းလာတဲ့နေရာအမြန်ပေါ်လာတာအဲ့ဒါတွေကိုဘယ်မှမစစ်ဆေးနိုင်ဘူးအဲ့တော့ဒါတွေကလက်ဆက်ကြလက်ဖြစ်နိုင်တဲ့ရည်တွေဆိုပြီးကြလက်ဖြစ်နိုင်တဲ့ပတ်စံတွေကင်တွေပြီးကြလက်ဖြစ်နိုင်တဲ့ကြောင့်ဒါတွေကလည်းကျွန်တော်ရည်နဲ့ဝမ်းနဲ့ပတ်သက်တဲ့ယောဂါတွေဖြစ်တာပေါ့နောက်ပိုင်းကျွန်တော်တို့ဒီကာမရာဂတက်ကြွတဲ့စေဝါတွေကိုအစွားတော့လည်းတိတ်နာပါဒါပေမဲ့လည်းဒါတွေကလွယ်လွယ်ကူကူရနိုင်တဲ့ကောင်အခါကြတော့ဒါကြောင့်တချံပြီးမှတွေ့ခင်တာတော်တော်များများကာလာယောဂါတွေကျွန်တော်စီကူပြရလေးရှိတယ်အဲကနန်တချံပြီးကြအောင်တချံတွင်းမှာသွားနေတယ်ချို့တော့တချံတွင်းမှာကတော့တို့ဒီလိုမျိုးဆုပ်ရှားမယ်နေရာလေးတွေတဲလေးတွေပေါ့နေရာဟိုတုန်းကရှိတယ်အခုတော့လိတ်ဖြစ်တာရှိတယ်ခုလည်းသူတို့ဟုတ်ဝဲတော့ဒီခုနပြောတဲ့ဟိုနေကန်ကပိုင်းတဲခုရတဲ့တခုကနေပေါ့ဒီလိုနေရာမျိုးတွေအဲတော့ကျွန်တော်တို့ကာကွယ်ရမယ်အပိုင်းဆိုလို့ကျွန်တော်နံပါတ်၁ကတော့ဆေးရုံကြီးမှာလည်းကျွန်တော်ဝန်ထမ်းတွေအားထည့်ရတယ်။ဒီရဲတွေနဲ့လည်းကျွန်တော်လုံခြုံရေးတွေအများကြီးယူထားတယ်။ပြည်ကျမ်းမာရေးတပ်ကလည်းကျွန်တော်လူတွေဖြည့်ပြီး24နာရီအလုပ်လုပ်ပေးနေကြတယ်။ဒီနှစ်အနေထားကြည့်ရတော့တော်တော်လေးအားရပွဲရှိပါတယ်။ဒီနှစ်ဖို့အတွက်ကိုကျွန်တော်အင်အားကန်နေပါတယ်။မရှိဘူးတာတွေမလုပ်အောင်နောက်ပိုင်းကျစောင့်ရှောက်တာတွေအဲလိုမျိုးကျွန်တော်ဖြစ်လာတယ်။ဟိုတုန်းကတော့ကျွန်တော်တို့ပြောင်းကန်တာကျင့်နေတဲ့ပတ်ကန်ကနေကျွန်တော်လူတွေလက်မှတ်နဲ့ခါတဲ့ကုလူတွေနဲ့လာကူကြတာ။ဒီအဲ့ဒီလူတွေလည်းကတော့တမန်တွေမှာတော့အသက်ကအိမ်မရှိဘူးအခုနောက်ပိုင်းကျအသက်ကပြေးလာတာပေါ့နော်အဲ့တော့ဒါတွေဟာကျွန်တော်တို့ကြံမှာဖြစ်လေဖြစ်တာရှိတဲ့ခုနပြောတဲ့ဒီဟိုနေဒီခုနပြောတဲ့ accident တွေပေါ့နော်မတော်တဆတွေကိုတာဝန်ကိုလည်းလုပ်တာအဲ့ဒီအနေနဲ့အပူဒဏ်အတွက်ကတော့ကျွန်တော်တို့ပြန်လာပညာပေးရည်လုပ်ပါတယ်ဒီကြံမတိုင်ခင်တဲ့ကိုကတော့တိတ်ပူရမယ်နေရာမှုကြရင်ရတဲ့အပူတွေချိန်ကအခု42ဒီဂရီဒီနေ့ဆိုလို့ရှိရင်တော့ဘာမှရောင်းမိမှာဖြစ်နေတာအဲ့ပြီးတော့ကျွန်တော်ခရမ်းလုံးရောင်းကြီးဖြစ်တဲ့အင်းကြီးပေါက်ပေါက်ဝက်ပါလို့နော်အဲ့ဒီအနေနဲ့ရောင်းနေရအစပေါ့ကျွန်တော်တို့ကဒီရွေးချယ်တာပတ်သက်ပြီးတော့ဟိုရင်းရင်းတဲ့ရောင်နေအောင်ရင်းရင်းနေဆိုတော့အပူကိုစုပ်တယ်ပေါ့အခုကြံသွားမယ်ဆိုရင်ပူလိုက်အေးလိုက်ပူလိုက်အေးလိုက်ဆိုတော့ရုတ်တရက်ခါတဲ့အပူတွေကနေမနေဘူးနောက်ကအရေးအဝါတနေရမှာကျွန်တော်အနားယူဖို့ရေများများတောက်ဖို့အရေးအစားကျွန်တော်ရေနှပလင်းခွဲလောက်ဆောင်တောက်ဖို့အရှင်လို့ရဲကျွန်တော်ကြာကြမှာရေးတော့ပို့ပြီးတော့အဆင်ပြေတယ်တို့အစားမှန်မှန်စားဖို့တို့ဒါမျိုးတွေပေါ့ဗျာကျွန်တော်တို့အရင်တည်းကတော့ကျွန်တော်တို့အချမ်းကမတိုင်ခင်တည်းကကျွန်တော်တို့ဒီကြမ်းမာရေးပညာပေးတွေထုတ်လွှင့်နေတာကြီးပြောဆိုနေရရှိပါတယ
်ဟုတ်ကဲ့ကျွန်တော်လည်းအခုကြားနေတာတော့ဒီနေ့ဒီတကြံစီလဲစီကားရဲ့ရန်ဖြစ်တာတွေဟိုပြဿနာတက်တာတွေလည်းနည်းနည်းနည်းဆိုပြီးတော့လည်းကျွန်တော်လည်းဟိုသတင်းတွေလည်းကြားတယ်တချို့ကျွန်တော်တို့ဒီကနေ့ဆက်သွယ်မြင်ရတဲ့ပုံကိုယ်ရဲ့ဘက်ကပြောရတယ်လည်းဟိုကျွန်တော်တို့ကြားနေရတော့ရှိပါတယ်ဆိုတော့ကျွန်တော်တို့ဒါနဲ့ပတ်သက်လို့ဒီလူငယ်နဲ့လူမှုသာသနာပေါ်ဆောင်ရေးစင်တာကိုတက်ဆွေဝင်လည်းလေးလိုင်းပေါ်မှာရှိနေပါတယ်ကိုတက်ဆွေဝင်လည်းဒီဟိုတကြံဘွားမှာဟိုတွားလာပြီးတော့လလန်းမိသလောက်ဟိုတွေ့ရသလောက်ပြောပြပါဦးခင်ဗျာဒီအခုဒီနှစ်တကြံဘွားမှာရောအဲ့လိုပေါ်လေးဟိုပြဿနာပေါ်နေတဲ့အခင်းချင်းမျိုးတွေဘာတွေများတွေ့ရသေးလဲ
ဟုတ်ကဲ့ဗျဒီနေ့မှာကျွန်တော်ဟိုပါဘောနော်ဟိုမနေ့ကဆိုလို့ရှိရင်ကျွန်တော်ဒီတင်းရမန်နဲ့ဒီပေါ့ဒီမန်နဲ့ဆိုတော့ကျွန်တော်ဒီဖြုတ်ပေးမန်နဲ့မျိုးတွေကျွန်တော်လည်းကြည့်ရတာကျွန်တော်ဒီညနေဘက်မှာဒီဟိုတော့ဒီဆရာကြီးပြောသားသလိုပါဒီနေ့ကတော့ဟုတ်တယ်ဒီပြဿနာဖြစ်တဲ့ဟာမျိုးကျွန်တော်နေတာတွေ့ရတယ်ဒီရက်ွက်ထဲမှာကျွန်တော်အများကြီးဘယ်လိုမန်နဲ့ဒီလည်းနေတာ哦မန်နဲ့ဒီနေရတယ်ပြီးတဲ့ခါကျတော့ဒီဆိုင်လေးတွေရှိတော့ညာလည်းအရင်တော့တော့မများဘူးဒီအရက်တွေပါရောင်းနေဆိုင်လေးတွေကအဲ့တော့လူတွေကလည်းဟုတ်ကဲ့လေပေါ်မယ်ဒီလမ်းလျှောက်တစ်ချံလို့ဟာမျိုးလေးကြီးလေပေါ်လာတဲ့ခါကျသူ့အနေနဲ့သူပြန်သွားတယ်။ရင်တော့လို့မို့ကျွန်တော်တို့ကတနေရာထဲမှာဒီကားတွေအများကြီးလူတွေနိုင်ဖြူပြီးပိတ်နေတာမျိုးကြီးသိမဖြစ်တော့ဖြစ်တော့ဖြစ်တယ်နေသွားတယ်ပေါ့။အဲ့တော့ပြန်သွားတဲ့ခါကျပြဿနာဖြစ်ကြတယ်ရာလေကျွန်တော်ဖြစ်နိုင်ချေနေသွားတဲ့ပုံစံမျိုးမှာရှိတယ်။အဲ့ဒါလေးကိုကျွန်တော်တွေ့ရတယ်။အဲ့တော့မနေ့ကကျွန်တော်တို့ဒီဟိုတကြံမန်းတဲ့ဒီကိုကျွန်တော်တွားကြည့်တဲ့ခါမှာတော့ဒီတချို့တန်ချဲအဖွဲ့တွေမှာတော့ဒီကတနာပြည့်စုံနိုင်တယ်ဆိုတဲ့ပုံစံမျိုးလေးတွေတညာဆိုးတာမျိုးလေးကျွန်တော်တွေ့ရတယ်။ဥပမာဒီဘာသာရေးလူမျိုးကြီးပြည်ပြားပြည့်စုံနိုင်တဲ့ပုံစံမျိုးပေါ့ဒီရခိုင်ကိစ္စကိုခြေခံပြီးတော့ဒီကလားတွေကဘာဖြစ်တယ်ဆိုတာမျိုးအဲ့ဒီမျိုးလေးတွေကိုရှင်းပုံမှာကိုယ်တိုင်တညာထိုးသွားတာမျိုးလေးမနေ့ကကျွန်တော်ကိုယ်တိုင်ကြားခဲ့ရတယ်ရှိတယ်။ကျွန်တော်ကျွန်တော်မနေ့ကကြည့်ခဲ့ဖြစ်တယ်ပေါ့နော်။အဲ့တော့ဒါတွေကဒီဟိုဘယ်လိုခေါ်မလဲဒီတန်ချဲတွေကကျွန်တော်နားလေဆိုတော့ဒီရန်ကုန်တိုင်းအဖူရောက်တင်ပြပြီးတော့မှအဖူရဘက်ကနေပြီးတော့ခြပီးတဲ့ခွင့်ပြုတဲ့တန်ချဲတွေပဲထိုးရမယ်ဆိုတာမျိုးလေးလေကျွန်တော်တို့ကဒီကြည့်ကြတော့လေကျွန်တော်ဟိုတက်လာတာမျိုးတွေတွေ့ဖြစ်တယ်။ဒါပေမဲ့ဒီတကယ်ဒီအပြေပြေမှာဒါမှုထိုးတဲ့ဟာမျိုးတွေကြတော့တကယ်ဒီဘာသာရေးလူမျိုးကြီးပြည်စားပြောင်းလှုပ်ဆိုတဲ့ပုံစံမျိုးလေးတွေပြောသွားဆိုသွားဒီတေးဥဖော်သွားခဲ့တဲ့ဟာမျိုးတွေကြတော့ဒါတွေရောအစိုးရရဲ့ ီစင်ဆာဖြတ်ဖြည့်ရလားဗောအစိုးရဒါကိုစီးဆွေးဖြည့်ရလားဒါမဟုတ်ဘဲနဲ့ဒီအိမ်မဲ့အစိုးရမသိအောင်ပဲဟိုဟာလုပ်တဲ့ဟာတွေမှာလည်းပါလားဗောနော်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့ဒီဟိုတင်းညက်တန်ချက်တွေကိုဖက်ဆာအတင်းနဲ့ကိစ္စတော့ကျွန်တော်ကန့်ကွက်တယ်ကျွန်တော်လည်းမကြိုက်ဘူးသို့တော်ညာလေဒီအစိုးရကဒီအောင်မိနေနဲ့ထုတ်ခဲ့တယ်သို့တော်ဒီအကြောင်းတချို့တွေကလိုက်နာရှိတယ်တချို့တွေကမလိုက်နာမျိုးလည်းရှိတယ်ဗောဒါပေမဲ့ဒီလိုမျိုးတန်ချက်တွေထဲမှာဘာသာရေးလူမျိုးပြည်ပြည်ပြဖြစ်အောင်လို့ဒီဟိုဟာထည့်သွင်းပြောဆိုသွားခဲ့တဲ့ဟာမျိုးတွေဆိုလို့ရှိရင်ရောဟိုဟာပြဿနာဖြစ်လာလို့ရှိရင်ရောဘလို့ကင်ကွယ်မလဲဆိုတာမျိုးတွေရောအစိုးရအနေနဲ့ရောပြင်ဆင်ထားရလားဆိုတာမျိုးလည်းကျွန်တော်အနေနဲ့ဒီ Facebook ဟာမျိုးတွေလည်းရှိပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီနောက်ထပ်ဒီဆွေးနွေးပွဲတော့ကိုဟိုကျွန်တော်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလည်းရှိနေပါသေးတယ်မန္တလေးမြို့ကကိုခမောင်တန်းမှာကိုခမောင်တန်းကလည်းပဲရှင်းနေတူပဲဖြစ်ပါတယ်ကိုခမောင်တန်းအတွေ့အကြုံရောခင်ဗျအခုဒီမန္တလေးမှာလက်လန်းမီကလောက်ကိုခမောင်တန်းလည်းဒီတကြံပွဲမှာသွားလာနေတယ်ဆိုတော့ကျွန်တော်တို့ဒီလိုဟိုပြဿနာဖြစ်နိုင်တဲ့အခင်းချင်းမျိုးတွေဟိုအရင်နှစ်တည်းရတဲ့စာရယ်ဟိုဟိုတွေ့ရမြင်ရတာရှိလားခင်ဗျ
ဟုတ်ကဲ့ပြဿနာဖြစ်နိုင်တဲ့အနေအထားတွေကတော့ကျွန်တော်တို့အရင်နှစ်ကတည်းကဆိုင်တော့ညိုနေနေတာတွေတွေ့ရတယ်ပေါ့နော်။ဘာကြောင့်လို့ပြောနိုင်တာလဲဆိုရင်ကျွန်တော်တို့ဒီလုံခြုံမှုစနစ်ကလုံခြုံရေးစနစ်ကဒီနှစ်ကိုမန္တလေးမှာပေါ့ရဲတပ်ဖွဲ့ရင်သိစစ်ချေနီမိသက်တွေကအရန်အားကောင်းနေတဲ့အနေအထားတွေရှိရတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့အနေအထားဖြစ်နိုင်ကြီးကတော့အရင်နှစ်ဆိုင်တော့ညိုတယ်။ဥတော်လည်းပဲကျွန်တော်ဒီစိုက်ကယ်စီးရီကလိုလာတဲ့အရန်ကြီးပုံများနေပေါ့နော်။ဒါတော့ဒီမိုင်းတက်တာကြီးဆိုရနေပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့ကာလကလည်းပြီးဒီအေဇောတွေနဲ့ပတ်သက်ပြီးအေဇောပေါင်းအလုံး1005လုံးကိုဒါဖြစ်ဟိုဖြည့်စည်းတင်းစည်းတာတွေပေါ့ဒါတွေလည်းလုတ်ခဲ့တာပေါ့သို့တော်လည်းအခုကဒီစိုက်ကယ်တွေကအဲ့လိုအေဇောစုလာတွေလည်းထက်ရှိနေသလိုကျွန်တော်ဘယုဒုခစီးတာတွေလည်းရှိနေတယ်အဲ့တော့ဒီပြည်သူတွေကဘာဖြစ်တယ်ဆိုတော့ဒီစိုးရိမ်နေရတယ်လမ်းလျှောက်တဲ့လူတွေလည်းစိုးရိမ်ရတယ်တချို့ဒီကားတွေကလည်းငါ့ကိုဘယ်ချင်းကမူးယူပြီးတော့လာတိုက်သွားမှလည်းဆိုရင်စိုးရိမ်မှုတွေကလည်းကျွန်တော်တို့ဖြစ်ပေါ်နေတယ်အတဖက်ကလည်းစစတင်ပြသွားသလိုပေါ့ဒီအရက်ဘီယာတွေကလည်းဒီလူလာတဲ့ပုံပြီးဆိုင်နေရများနေတယ်အဲလူငယ်တွေလည်းဒါအတုမြင်တက်တင်ဆိုလိုပေါ့နော်ဒီအရက်ဘီယာကိုတွေ့ပြီးတော့တောက်စားမှုရေးရန်ကားတာတွေကလည်းကျွန်တော်တော်တော်များနေရတွေ့ရတယ်ပေါ့နော်နောက်တစ်ခုကကျွန်တော်နည်းနည်းလေးဖက်ပြောချင်တာကခုနကကိုတက်စီဝင်းလည်းပြောသွားတယ်ပေါ့နော်ဒီတန်ကျက်ကိစ္စပေါ့တန်ကျက်ကိစ္စကကျွန်တော်မန်လေးမှာလည်းပဲကျွန်တော်ဒါစူးစူးဝါးဝါးအခုဒီနေ့ပေါ့နော်ဒီဆွေးရတဲ့ပတ်သက်ပြီးတော့ဂုံဒိခထိခိုက်တာတွေလုပ်ရင်တရားစွဲခံရမယ်ထိရောက်ဆိုအေးအေးယူမှုတွေလုပ်မယ်ဆိုတော့ဒီပြင်းထန်မှုတွေလည်းတွေ့ရတယ်ဗောနော်ဒါတွေကကျွန်တော်တို့ဒီနောက်ကျောင်းပြန်ကြည့်မယ်ဆိုရင်ဒီ socialist democracy ခေတ်ဗောနော်တပါတီအာဏာရှင်စနစ်ဖဲ့ထောင်ဗောနော်ဒီဆိုရလက်ထက်မှာအပူများတင်းကျပ်နေလားတန်ကျပ်ကမလွတ်မလပ်တွေဖြစ်နေလားဆိုတာလေကျွန်တော်စိုးရင်စရာတွေဖြစ်တယ်ဗောနော်အဲ့တော့ဒီဆိုရနဲ့ပတ်သက်ပြီးဂုံသိက္ခာကြားစီတာထိခိုက်တာတွေမလုံးအောင်ဆိုတော့တစ်ဖက်ကတင်းကျပ်မှုတွေများတော့ဒီမန္တလေးမှာဒီမနေ့ကထိုးသွားတယ်ကျွန်တော်ဒီ second step group ဆိုတော့ဒုတိယရည်တော်မြေတန်ကျပ်ဆိုရင်ကျွန်တော်နားထောင်ကြည့်လိုက်တာဗောနော်တရားရေးပေါ့အစိုးရကိုမစော်ဘဲနဲ့ဆိုတော့တရားရေးပဲဟိုဒီကတက်ကက်ထားပြီးစော်နေတာတွေတွေ့ရတာတွေတွေ့ရတယ်ပေါ့နော်အဲ့တော့ဆိုလိုတဲ့သဘောကတော့ပေါ့နော်အစိုးရကဒီပေါ့တန်ကျက်နဲ့ပတ်သက်လို့ရှိရင်တော့ဒီမလေးနေထားမှာပေါ့အလူလာတဲ့ပူပီးများစီကံများတင်းကျပ်နေလားဆိုတော့ကျွန်တော်ဆိုရင်ကြာလဲတစ်ဖက်ကတွေ့ရပါလေအရင်အနေနဲ့ပြောမယ်ဆိုလဲခုနကျွန်တော်တင်ပြခဲ့သလိုပဲနော်ဒီစိုက်ကယ်တွေကမန္တလေးမှာအတော်ဆိုးရတယ်ဆိုးရတဲ့အနေအထားမှာဒါဆိုးရင်ကြရတယ်တော့ကျွန်တော်တို့ရှိနေရတယ်ဒီ2019နှစ်ကာလမှာဆိုရင်ကျွန်တော်မန္တလေးမှာဒီရင်တိုင်းမှုပေါင်းက2230ကျော်တောင်ရှိခဲ့တယ်ပေါ့နော်ပြည်ဆုံးသူရောက်900ကျော်တောင်ကျွန်တော်တို့မန္တလေးရရှိခဲ့တယ်ဒီ2018မှာလည်းကျွန်တော်တို့ဒီဇန်နဝါရီနဲ့မတ်လဒီ3လပေါ့နော်3လအတွင်းမှာလည်းပြည်ဆုံးသူ200ကျော်ထိအောင်ရှိခဲ့တဲ့အနေအထားတွေရှိတယ်ပေါ့နော်အဲ့တော့ဒီနေ့ကျွန်တော်200လုံးလောက်ဒီမန္တလေးရလည်းသိနေတဲ့အနေအထားတွေရှိတယ်အဲ့တော့ဒီရင်တိုင်းမှုအနေအထားကတော့ဒီအရက်တီစာကြောင့်မို့စိုက်ကယ်ရန်ကားမှုတွေကြောင့်မို့ဆိုရင်နေရာပဲရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကိုကမောင်တိုင်းကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ထားတဲ့ပုဂ္ဂိုလ်တူလည်းရှိပါတယ်တကုံမျိုးသစ်ကဥလာထွန်းဖြစ်ပါတယ်ဥလာထွန်းရဲ့ပေးစာတော့စုမုံဖတ်ပြပေးပါခင်ဗျ
ကျွန်တော်ဖြတ်တန်းခဲ့ရတဲ့တကြံပုံစံကတော့တဖြည်းဖြည်းပြောင်းလာခဲ့တာအထင်ရှားပါပဲအရင်တော့ကကျွန်တော်တို့ခေတ်တကြံကလူလူရဲ့တကြံအစ်စ်ပါအစိုးရတကြံလည်းမဟုတ်သလိုစီးပွားရေးတကြံလည်းမဟုတ်တော့လူတွေကသူတို့ခံစားနားလည်တန်ဖိုးထားတဲ့ယဉ်ကျေးမှုစံတွေကိုအလေးထားပြီးတော့တကြံကိုဆင်နွှဲပျော်ရှင်ခဲ့ကြတာပါအခုဒီပုံစံတွေကပြောင်းလဲနေပါပြီဘလို့ပဲဖြစ်ဖြစ်ဒီခေတ်တကြံကိုပုံပြက်ပန်းပြက်ဖြစ်စေတာကတော့အရက်သေးစားတောက်စားရန်ကားမှုနဲ့ဖောချင်းတော့ချင်းဖြစ်လာတဲ့မူရစေဝါသုံးဆွဲလာကြတာပါစီးပွားရေးတကြံဖြစ်လာတော့စီးပွားဖြစ်ဖို့ကယဉ်ကျေးမှုကိုလစ်လူပြုတ်လာခဲ့တာပါပဲအရက်နဲ့မူရစေဝါနှစ်မျိုးစလုံးကိုပြောင်းဝမဖောက်ရတော့ကထိမ့်ချုပ်ခဲ့တယ်လို့ထိထိရောက်ရောက်ထိမ့်ချုပ်တားဆီးဖို့အရေးကြီးဆုံးပဲလို့ပြောချင်ပါတယ်ဆိုပြီးရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ Okay, Jesus ba di ta raw di tko myo taka u la thon ye sa ba tu wa raw di yoe ya ta chan poun san pyaung la raw thauk pya tha de lo be di ma lo la de pyatana de ko chu ta tin ne a chet de lo le a chan pyu tha ba le so raw da na pat de lo chin sia u tain tan u ye tbo raw wo le be ho swin ne se chin ma le di a ye mwe siwa thong na di yin ma taw ta sa phit ta myo wa raw di lu tu yin tyaok chin ya ho taung yoe me kaisa myo le phit ba le da mae le da ri ko han ta ye a pai ya raw chin tin ne a na mai ni ne po sain lai ma tin ma le so raw di taung yin shi de tu ri a pai ya ho de lo a ye mwe siwa thong na le ဒီရေမတော်စဖြစ်တာမျိုးတွေပဲဖြစ်ဖြစ်ပေါ့လေဒါလို့တကြမ်းနဲ့ဆွနယ်ပြီးဖြစ်လာနိုင်တဲ့ကိစ္စမျိုးတွေကိုကြိုတင်ဟန်တားမှုအပိုင်းမှာရောဟိုကျင်းနှက်လောက်ဆရာချင်းနေရှိရလို့ပြောနိုင်ရလားဆရာ
အခုကတော့ဗျာဟိုတို့ဝင်နေအားမညာဘူးတော့နော်တကြမ်းကအမျိုးသားပေါ်တော့ဖြစ်တဲ့အခါကျအကုန်လုံးပါဝင်ဆင်နေကြတဲ့အခါကျတော့ဒီသူကဒီချက်ချင်းလေးတို့ဒီမိသားတို့ဒီလုံရုပ်တက်ဖို့တွေရှိတော်များလည်းပဲနိုင်ဘူးဗျာဒါများတော့အကြည့်ရဲ့အဲ့တော့ခုနကပြောဆိုကျွန်တော်တို့ကအဓိကအတွက်မူရစီဝါနဲ့ခရက်ကတော့နှိမ်နေရမှာဒီမှာရောင်းချက်ချင်းပါဒါဒီဒီဆိုက်ကယ်ရီစူညာနဲ့ကိစ္စတွေဒါတွေလည်းကျွန်တော်တို့ဒီနှိမ်နေရမှာပါပဲဟိုဒီကျူတင်ကာဝယ်တဲ့အနေနဲ့ရာဇမှုတွေကိုခုဆိုခုကိုပဲဒီရာဇမှုတွေဆိုတာဒီရင်တိုက်မှုတွေဖြစ်ပြီးတော့ရေးပေါ်ဌာနကိုရောက်ပြီးတော့အများကြီးကျင်ထားတာဗျာအဲ့တော့မလူလားတဲ့ကြေကနာတွေပေါ့နော်သူကအနောက်တိုင်းကညူရီးယားမှာပြောကြပြီးတော့ဒီအသက်ကြီးညာကြီးတွေဆိုကျွန်တော်တို့ဒီမှာအသက်ဆုံးဆုံးတာကျွန်တော်ဖြစ်တယ်အဲ့တော့အခုကတော့မြင်တာကျွန်တော်မြင်တာကဝင်းနေအားသိမ့်မများဘူးအဲ့တော့အရက်ဖွဲ့အဖွဲ့စည်းတွေကပူပြီးတောင်းပြီးတော့လုပ်ပူပေါင်းဆောင်ရနိုင်တယ်ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါဆရာကျွန်တော်ဒေါက်တာမြင့်ကိုလည်းမေးချင်ပါတယ်ဆရာဆိုတော့ကျွန်တော်ဒီစေပညာရှင်တူအမြင်နဲ့ပဲဖြစ်ဖြစ်ပေါ့လေဒီရေကစားတဲ့သူတွေပဲဖြစ်ဖြစ်ဒါမှမဟုတ်အာနာပိုင်တိုင်းဝိုင်းကပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ဒီလိုကြိုတင်ဟန်တားတဲ့အပိုင်းတွေကိုနားလည်သဘောပေါက်မှုအပိုင်းမှာရောဟိုအားရချင်းနဲ့လောက်ဆရာချင်းနေရှိရလားလက်တလုံးမှာ
အခုကျွန်တော်တို့ဒီအရသာအစိုးရတို့ခေါ်တာပေါ့နော်ဒီအခုနိုင်ငံရေးသမားစစ်စစ်တွေကနေပြီးတော့တိုင်းပြည်ကိုအုပ်ချုပ်ရဲခါလာမှာတော့ကျွန်တော်ထင်တယ်အရင်နဲ့ဆိုင်အများကြီးကိုနေလာတယ်အခုတကြံကိုဆိုတော့လမ်းလျှောက်တန်းတကြံနဲ့မနစ်ကတော့အောင်မြင်သွားတယ်ဒီနေ့ရန်ကုန်မှာကျွန်တော်တို့ဖန်တီးတယ်အဲ့တော့မိသားစုတွေပေါ့ဗျာကျွန်တော်တို့ကတော့ဆိုရှင်လေဖို့တော့ကားကားတွေဈေးတွေကြီးပေးရတယ်အဲ့ဒါကားကိုမှန်လုံကားနဲ့ဆိုကျွန်တော်လေလို့မရဘူးရှောက်ပတ်ကြည့်တော့ပေးရအခုတော့ကျွန်တော်ကန်တော်ကြီးတစ်ဝိုက်မှာအဲ့ဒီမှန်လုံကားတွေကအကုန်လုံးလမ်းပြီးမှာရဲရပြီးတော့သူကဆင်းပြီးတော့လမ်းလျှောက်တန်းကိုပျော်နှွှဲရတယ်ပေါ့နော်ဒီလိုမျိုးလေးအာနာပိုင်းအပိုင်းကစီစဉ်ပေးကြရတော့တော်တော်လေးကြည့်တင်ဖို့ကောင်းတယ်အဲ့ဒါလို့လူတွေပျော်ရှင်ရတယ်အန်ဒီရဲ့ပြင်းနေပေါ့နော်ဒီလိုကန်တော်ကြီးဝင်နေမှာမှာဗာလုံးကပညာနဲ့မှာဒါမျိုးလေးတွေကသူတို့ကလုံလုံလောက်လောက်လုပ်ထားတယ်လို့ကျွန်တော်ယူဆတယ်ပြီးတော့မိသားစုအတွင်ပေါ့သူတို့ကအရင်တော့ရိုးရတဲ့ကြံပုံစံမျိုးတွေပြန်ဖော်ထုတ်တာပေါ့နော်အဲ့တော့ခုနပြောသလိုပေါ့ညာမူရစီဝါတွေကတော့ရှိနေတုံးပဲဆန်တဲ့ဒါတွေကိုလည်းသူတို့ကရင်းနေကညာအပိုင်းကတော့သူတို့တောင်းရွားမယ်အပိုင်းဘူးလို့ဝယ်ဟိုနေလိန်စိတ်ကြွားတဲ့ဆေးတွေလည်းရှိနေတုံးပဲဒါတွေလည်းသူတို့ရဲ့အနာပိုင်းတွေကနည်းနည်းတီးတယ်မကပို့ပြီးကျက်မှမယ်အပိုင်းပေါ့နော်အခုကျွန်တော်ကသူနေတချို့လူရှင်ဗန်ရက်တရားနေပြီးတော့မုန်းဒီမှုတွေဖန်တီးတယ်လို့ပါလို့ပြောပေမဲ့ကျွန်တော်စီအခုလာတဲ့လူနာတွေကိုကျွန်တော်မဆက်လက်လူနာတွေကိုကျွန်တော်မေးကြည့်တာတကယ်မလေးဘူးလားလို့မေးတော့သူတို့အချင်းချင်းနဲ့ထိန်းသိမ်းနေတဲ့ပုံစံလေးတွေတွေ့ရတယ်သူတို့ကတော့ဒီလိုမျိုးဖြစ်လာမှာမလို့လားဘူးလေအဲ့တော့ကျမတို့ကမမဟုတ်ဘူးကျမတို့မလဲတော့ဘူးအရင်နှစ်ကတော့လဲတယ်။ဘာဖြစ်လို့ဒီနှစ်လဲဆိုလူတွေကကျမတို့တစ်ခုခုလုပ်လိုက်လို့ရှင်တပ်တနာတက်မှာဆိုလို့သူတို့ကိုလိုက်ပါမွတ်စလင်ဖြစ်ပြင်မယ်လေအပေါ်ဝထင်းနေသိပ်ပြီးတော့ကျွန်တော်တို့မလဲပဲသူတို့ကထင်းသိမ်းနေရလေးတွေ့ရတာပေါ့နော်။အဲ့တော့ပြောတခြားဘာသာတွေကလည်းလိုက်ပြီးတော့လုံဆောင်နိုင်ပဲရှိတာ။အဲ့တော့ဒါလေးတွေလည်းကိုယ်ယူကြပါသူတို့ချင်းချင်းနဲ့ထင်းသိမ်းနေတယ်ဒါကြောင့်လေဒီနှစ်မှာကျွန်တော်ထင်တာကအခုတတိပေါ်အကျိုးနဲ့အပြနှစ်ရက်မှာတော့ကျွန်တော်တို့သိကြီးကြီးတယ်ကျွန်တော်တို့ဟိုဒီအစီအစဉ်မဲ့ဖြစ်ဖြစ်ပေါ့နော်။ဟိုဘယုတ်ခါပဲဖြစ်ဖြစ်တွေ့ရမတွေ့ရလေကျွန်တော်ကမလက်တလို့ကြားလိုက်တာကကကာလမဒိုင်နာကာလမကရင်ပက်တယ်မန်နက်ကိုဝင်တိုက်သွားတယ်ဆိုတဲ့ဘုက္ခလောက်ပဲကျွန်တော်တက်လာသေးတယ်။ကျန်တဲ့ကြီးကြီးတွေကိုမတွေ့သေးဘူး။အဲ့တော့ကျွန်တော်ဆိုတာကအာနာပိုင်းပိုင်းကိုကရက်ခွဲလိုက်ရက်ခွဲလိုက်နော်မြို့နယ်လိုက်မြို့နယ်လိုက်ပြီးတော့မန်နက်တွေတိဆောက်တယ်ပြီးတော့ NLD လူငယ်တွေကလည်းထိန်းနေတော့စတူဒီတာတွေအရင်နဲ့ပုံများလာတယ်တော့တော့ကျွန်တော်အိမ်လေးမှာတော့လမ်းတူရဲလေးတွေမှာကျွန်တော်ကြည့်မနိုင်ရက်ွက်ဆိုလို့ရှိရင်လမ်းနေအဲ့ဒီမှာကကျွန်တော်ရေကိုပိုင်လုပ်တဲ့ပလတ်စတစ်ရိုးရေကန်လေးတွေပေါ့ဗျာဟိုရေပူပေါင်းဖောင်ပြီးတော့လေရေလေးမှုတ်ပြီးတော့ထည့်ရတယ်ဒါလေးတွေနဲ့ပျော်ကားကစားနေတာတွေ့ရတော့အရင်တော့မမြင်ရတဲ့အမြင်လေးတွေပူထူပြင်းလာကြတယ်ပေါ့လူတွေကဒါမှမဟုတ်ပျော်ပါပါလားပေါ့အဲ့ဒီတော့ကျွန်တော်ထင်တာနော်ဒီလေးပူချက်မှတ်လိုက်ရင်တော့ခုနပြောတဲ့ရာဇဝမှုတွေခုနကကျွန်တော်ရေသေးတာတော့စားမှုတွေကြံပြစ်မှုတွေပူပြီးကြော့ပါမလို့ထင်တယ်ယနေ့ရန်ကုန်စီးပွားရေးမှာလည်းအရင်နဲ့မတူဘူးအများကြီးညော်နေသွားတာလေကျွန်တော်မြင်ခဲ့ရတယ်ကျွန်တော်ဖတ်မောင်းကြည့်ပြီးတော့ကားလမ်းနေအရင်တော့ပိတ်ဆို့နေတာဒီနေ့ဆိုပိတ်မဆို့တော့ဘူးကိုဆရာကြီးတယောက်ပြောသွားတယ်ပေါ့ဗျာဒီတရားဟာပြန့်နှံ့ပြီးတော့ကျွန်တော်လွတ်ဆောင်နေတဲ့အတွက်ကြောင့်အမြင်အားဖြင့်မစီကားဘူးလို့ထင်ရတယ်စီကားတဲ့နေရာတွေအများကြီးရှိတယ်ရက်ွက်တဲမှာရှိတဲ့စုရာတွေရှိတယ်ဆိုတော့ဒီနေ့တကြံကိုတော့ကျွန်တော်အမြင်အားဖြင့်တော့ယဉ်ကျေးမှုအတွင်းနဲ့ဆောင်နေကျွန်တော်ကရိုင်းဆိုင်မှုတွေလည်းမပါဘူးလို့ယနေ့အထိတော့ကျွန်တော်သုံးသပ်လို့ရပါတယ်ခင်ဗျာ
โอเคကိုမြင့်ဝေးကျေးဇူးပါဆိုတော့ကျွန်တော်ဟိုဒီနေရာမှာကိုသက်ဆွေဝင်းကိုလည်းလှည့်ပေးခြင်းပါကိုသက်ဆွေဝင်းဟိုဆိုတော့ကျွန်တော်တို့ဟိုဒီမြန်မာနိုင်ငံရဲ့တပ်ဖွဲ့ကတော့ဒီရေကစားတဲ့သူတွေအရက်သေးစားမွေးရေးဆွေးမသုံးဖို့လို့ဒီရင်စည်းကမ်းလမ်းစည်းကမ်းလိုက်နာဖို့နောက်ပြီးတော့ဒီမြန်မာရင်ချင်းမှုနဲ့ရေကစားဖို့ဟိုသတိပေးချက်တွေကြိုတင်ပြီးထုတ်ပြန်တာမျိုးလည်းကျွန်တော်တို့တွေ့ပါတယ်နောက်ပြီးတော့ဒီချန်တွေမှာလက်နက်ကင်ဆောင်တဲ့အမှုနဲ့ဒီအထူးတရားရုံးဖွဲ့ပြီးတော့ထောင်ချတာမျိုးတော့ကျွန်တော်တို့သတင်းတွေသူတို့ထုတ်ပြန်ထားတာလည်းတွေ့ပါတယ်ဆိုတော့ကျွန်တော်တို့ဒီနှစ်တချံမှာလည်းအခုအကုန်လုံးကတော့ပြောနေတာအရင်နှစ်တချံနေတဲ့ဆိုင်ပို့ပြီးညင်းချင်းချင်းအေးချင်းချင်းရှိတဲ့အရေးလက္ခဏာတွေကိုပို့တွေ့လာရတယ်လို့ဆိုပါတယ်ဆိုတော့ဒီတဲ့ပို့ပြီးတော့ဒီညင်းချင်းချင်းအေးချင်းချင်းနဲ့ဆက်စွားလိုမျိုးပေါ့လေပြဿနာမပေါ်နိုင်တဲ့အခင်းချင်းမျိုးတွေဖြစ်လာအောင်နောက်ပြီးရိုးရမပြည့်လဲဆင်နွှဲနိုင်အောင်ဆိုပြီးနောက်တဲ့လုံနိုင်တာတွေဒီရေကစားတဲ့သူတွေအပိုင်းအရဖြစ်ဖြစ်အာဏာပိုင်တွေအပိုင်းအရဖြစ်ဖြစ်လုံနိုင်တာတွေဘာတွေများရှိအောင်မလဲ
ဟုတ်ကဲ့ဗျကျွန်တော်ဒီဟိုလိုမျိုးအကောင်းကြီးကိုမြင်နေရတယ်ပေါ့ကျွန်တော်ခုလေးရင်ဘာသာသတိရလေဆိုတော့ကျွန်တော်နီးလေတော့ဒီ BBC မှာတက်လာတဲ့ဒီသတင်းတစ်ပုဒ်ကိုသွားသတိရတယ်ဗျဟိုဟာရေပတ်ဖို့အတွက်ကိုလောက်တော့ရေပတ်မခံဘူးဆိုပြီးတော့ဟိုဟာဝိုင်းရိုက်လိုက်ကြရဆိုတဲ့ဟာတခုကျွန်တော်ဒီမင်္ဂလာတောင်းတဲ့ဘက်မှာနီးလေရဖြစ်သွားတဲ့ဟာလေးတခု BBC ကနေပေါ့သတင်းတက်လာရှိတယ်အဲ့တော့ဒီအဲ့လိုဟာမျိုးလေးပေါ့နော်ဒီတော်တော်များများမှာတော့ကျွန်တော်ဒီအကောင်းဘက်ကိုတော့တော်တော်ဆောင်နေပါတယ်ဒီဟိုဘယ်လိုပြောမလဲအရင်ကကျင့်ရပြီးတော့ပြဿနာတက်တာမျိုးကြီးတောက်တဲ့လူတွေကတော့လည်းဆိုရှိတယ်သူတို့လည်းသူကလည်းသူပြန်ထိုင်နေတာမျိုးလေးရောရှိတယ်ပေါ့နော်ဒါပေမဲ့ခုနလိုဟာမျိုးပေါ့ဒီဟိုရှေပတ်တဲ့ကိစ္စကတော့မှဒီမပတ်ပါနဲ့ပြောရလူတွေအဲ့ဒါတော့မှဟိုအတင်းကြီးပဲဝိုင်းပတ်တယ်ဆိုတာမျိုးအဲ့ဒါတော့မှဟိုပေါ်ပြီးတော့ဝိုင်းရိုက်လိုက်တယ်ဆိုတာမျိုးဒါတွေကတော့ကျွန်တော်တို့ဒီလူတွေရဲ့တယောက်ချင်းစီတို့မို့ဒီတစုတစ်ခွဲ့ချင်းစီရဲ့ကျွန်တော်ဒီကိုချင်းတိတ်ခါဒီ morality နဲ့ဆိုင်နေလို့ကျွန်တော်နေလည်းမြင်ပါတယ်နောက်တစ်ခွဲ့ကျတော့ဒီကျွန်တော်ဒီတကြံနဲ့ပတ်သက်ပြီးတော့ဒီအမြဲတမ်းဖြစ်နေကြတာကတော့ဒီအပန်ချိဆက်တွေပြဿနာပေါ့နော်ရက်ကွက်တွေထဲမှာဒီလမ်းကြီးထဲမှာကျွန်တော်ဒီလူကြီးတွေရှိကြတယ်ဒီအသက်ကြီးတွေရှိကြတယ်နေ့လည်ဆိုလို့ရှိရင်လည်းဒီကျွန်တော်အတိအမှတ်တရားဒီ post group တင်တာဆိုလို့ရှိရင်အဲ့လိုပဲသူအရှိတဲ့ထဲမှာပဲ speaker ကြီးဒါချိတ်ကပ်ပြီးတော့အဲ့လိုမျိုးနေရဆိုတော့အဲ့ဒါကိုလေကျွန်တော်အနေနဲ့ဒီတစ်ချက်ပြန်ပြီးတော့ပြုပြင်ရမယ်ကိစ္စလို့ကျွန်တော်မြင်ပါတယ်ကျွန်တော်ဒီမှာဘာလို့ပဲပွဲလမ်းသဘင်ပဲလို့လို့အဲ့လိုမျိုးအတန်ချက်ဆက်အခြေကြီးတွေဖွင့်ပြီးတော့ဒီဟိုခုနေကြရှိနေတယ်တရက်ကွက်လုံးကြောင်းလို့အတန်ကြီးတွေဖွင့်ပြီးတော့လုပ်တဲ့ဟာတွေကလည်းတော်တော်လူတွေကိုဒီရက်ကွက်ထဲမှာနေတဲ့လူတွေကိုအတန်ဒီလိုမျိုးပါပေါ့ဒါတို့ခရယောက်ဆံမျိုးရပါတယ်အဲ့တော့ဒါလေးကိုလည်းကျွန်တော်တို့ဒီလူအခုလောဆယ်ကျွန်တော်တို့မှာလော်စီကာဥပဒေပါမျိုးရှိတယ်သို့တော်ညာလည်းအခုဒီအသက်ဝင်တာမျိုးရှိနေပါဦးဒါတွေကိုလည်းဒီနောက်ပိုင်းမှာတဖြည်းဖြည်းချင်းနဲ့အာလာပိုင်းတွေနဲ့ရက်ကွက်နေပြည်သူတွေနဲ့ကျွန်တော်ပူးပေါင်းပြီးတော့ဒီတောင်းရင်းသွားနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီလိုဟာမျိုးဒီဟိုဟာဒီပေါ်မှာတင်းညာပို့ပြီးတော့ဒီဆက်ပူငင်းငန်းရေအထုံကိုဆောင်လာမယ်လို့လည်းယူဆပါတယ်နောက်ပြီးခုနလိုမျိုးဒီဘာသာရေးလူမျိုးပြဿနာကိုဖြစ်စေနိုင်တဲ့တန်ကျဲလူဟာမျိုးလုံးဆောင်မှုလူဟာမျိုးဒါတွေကိုလည်းအဖူရနေနေရတော့ထိထိရောက်ရေးယူနိုင်မယ်ဆိုလို့ရှိရင်တော့ဒီတင်းညာကိုခြေခံပြီးတော့ပြဿနာဖြစ်လာမယ့်ကိစ္စမျိုးတွေလည်းနေသွားမယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ခုနဆရာဦးသိန်းသောင်းပြောသွားလို့လည်းကျွန်တော်ရဲဘက်အဖွဲ့အစည်းတွေနဲ့အဖူရနဲ့ပူးပေါင်းဆောင်ရွက်မှုကလည်းအများကြီးထောက်ကူဖြစ်ပါလိမ့်မယ်ဒါတွေကိုလည်းကျွန်တော်တို့ဒီပို့ပြီးတော့ပူးပေါင်းဆောင်ရွက်မှုလေးကျလာဖို့တော့ကိုယ်တိုက်တွန်းမှုတွေပါလိမ့်မယ်အခုကတော့အစိုးရကပဲသူတို့လုပ်တဲ့အစီအစဉ်ဘက်မှာပြည်သူတွေဒီတခြားဖွဲ့စည်းရဝင်ပါတယ်ဆိုတဲ့ပုံစံမျိုးဖြစ်တဲ့အခါကျတော့ပူပေါင်းပြီးတော့လုပ်တယ်ဆိုတာမျိုးလေးအားနည်းနေပါတယ်ကျွန်တော်ဒီဟိုမော်လမြန်တခြားဆိုလို့ရှိရင်ဒီလက်လျှောက်တခြားလုပ်တယ်ဒါပေမဲ့ဒီဟိုပါဝင်တဲ့လူမရှိတဲ့အတွက်ကြောင့်မို့လို့ဆိုပြီးတော့လက်လျှောက်တခြားဖြတ်လိုက်ရတယ်ဆိုပြီးတော့ဒီနေ့နေသတင်းတက်လာတာရှိတယ်အဲ့ခါကျတော့အစိုးရကသူ့ဘက်ကလုပ်ချင်တာလုပ်တယ်ပြည်သူတွေကမပါဝင်ဘူးဆိုတာမျိုးအစိုးရနဲ့ပြည်သူနဲ့ကြားထဲမှာဆက်ဆံမှုပြည့်နေဆိုတာမျိုးလေးလည်းရှုရတဲ့အမှာလည်းကျွန်တော်တွေ့ရတဲ့မျိုးလေးလည်းရှိပါတယ်ခင်
ဗျ။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီမန္တလေးမြို့ကဒီကိုခမောင်တန်းရဲ့အမြင်ကိုလည်းကြားချင်ပါတယ်။ကျွန်တော်တို့ဒီထက်ပို့ပြီးတော့ရိုးရွာလည်းမပြည့်ငင်းငင်းချင်းချင်းလည်းဖြစ်ဖို့ဆိုရင်ကျွန်တော်တို့ဒီတချံကာလမှာတူတူတက်အောင်လုပ်ရမယ်ခါဒီကိုခမောင်တန်းအနေနဲ့မြင်မိတာရှိလားခင်ဗျ။ဟုတ
်ကဲ့ဗျ။ဒီကတော့ကျွန်တော်တို့ပို့လေးတူတက်စေအောင်ငင်းငင်းချင်းချင်းလည်းဖြစ်စေအောင်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီသူတွေရဲဘက်ကလည်းစီကန်လိုက်နာမှုတွေပေါ့နော်။ဒီကလိုက်နာမှုတွေလည်းတစ်ဖက်ကနေအားကောင်းမှုလို့ဆိုလို့ပေါ့နော်တစ်ဖက်ကဆိုးရအနေနဲ့ပေါ့နော်ဒီပြည်သူတွေဘက်ကလည်းစီကံကိုလိုက်နာနိုင်တဲ့အနေအထားမျိုးတွေဖြစ်အောင်မလိုလာတဲ့ပူတဲ့ပေါ့နော်တန်တက်ချက်တွေအမိန့်တွေဒီလိုဟာတွေလည်းမဖြစ်ဖို့လည်းကျွန်တော်တို့လိုပါတယ်နောက်တစ်ခုကကျွန်တော်တို့ခုနပြောသလိုပေါ့နော်ကျွန်တော်ဒီအရက်ဖက်အဖွဲ့အစည်းနဲ့ဆိုးရနဲ့ပူးပေါင်းမှုကတော့မန္တလေးတိုင်းအနေအထားနဲ့ကျွန်တော်အမြင်သုံးသပ်ရရင်တော့အားနည်းတယ်ဗျဒီအရက်ဖက်အဖွဲ့အစည်းပိုင်းတွေကလည်းခုတက်လာတဲ့ဆိုးရဒီထဲမှာရောလွတ်တော်ကိုယ်စားလှယ်တွေထဲမှာရောဒီရပ်ဖက်ဖွဲ့စည်းအတက်လာတဲ့လူတွေပါတယ်။ပါရင်မလဲသို့တော်လည်းပဲဒီရပ်ဖက်ဖွဲ့စည်းကိုအရေးတူလုပ်ပြီးတော့ရပ်ဖက်ဖွဲ့စည်းကတွေးခွင့်တောင်းပြီးတော့တွေးနေရတာတော့ဟိုနိုင်နိုင်ပွဲတွေးရတဲ့အနေအထားမျိုးတွေဖြစ်နေတော့ဆိုကြမန္တလေးတိုင်းအနေနဲ့တော့ရပ်ဖက်ဖွဲ့စည်းနဲ့ဇွေးရနဲ့ရပ်ဖက်ဖွဲ့စည်းနဲ့လွတ်တော်နဲ့ဒီပြည်စုံမှုပေါင်းစပ်မှုကတော့အားနည်းတဲ့အနေအထားတွေရှိတယ်။ဒါတွေကလည်း ဒီချိန်မှာကျွန်တော်တို့ကဒီလက္ခဏာစိတ်မကောင်းနိုင်တဲ့အနေအထားတွေလို့ကျွန်တော်တို့ကမြင်မိတယ်ပေါ့နော်။အဲနောက်တစ်ခုကကျတော့ခုနကကျွန်တော်ပြောနေတာဒီကုသစေဝင်ကဒီပြောသွားတဲ့ဒီအတန်ကျက်ဆက်ပြဿနာပေါ့နော်။ဒါလည်းအခုဒီမှာလည်းပဲကျွန်တော်ဒီအတန်ကျက်ဆက်တွေကလိုလာတဲ့ပုံတော့ကျွန်တော်တို့ကဒီစိတ်ကြွဟိုလူလုံးမရက်တော့ထားတဲ့လူကပို့ပြီးတော့စိတ်ကဟိုကြွကျင်တာဟာလားဖြစ်ကျင်တာနော်။တစ်ဖက်ကလည်းစေဝါ30ဖက်လူကကြွကျင်တာဆိုဒီအတန်ကျက်ဆက်တွေကလိုလာတဲ့အရင်ကြီးပုံနေရက်ကဒါတွေကလည်းဒီပြင်းမှုတွေကိုကျူးလွန်စေတဲ့စိတ်ကြွစေတဲ့ဟာတွေလည်းဖြစ်တယ်ပေါ့နော်။အခုကဒီအနေနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဒီရက်ွက်တွေထဲမှာဆိုသူသဖြင့်ကျွန်တော်25လမ်းမှာဆိုဒီရွှေဘုံနာဓမ္မယုံရွှေဘုံနာဖရာပေါ့နော်ဒီဖရာနဲ့ကျွန်တော်လည်း၄အိမ်လောက်ပဲကွာတော့တခါလေကျွန်တော်အိမ်ကိုကျွန်တော်ရသည်မြဇီးနဲ့ရောင်းထွက်ပြီးတော့ကျွန်တော်ထွက်ပြေးစီရင်စေပေါ့တယ်။ဒါဆိုဒီဥပုံလေးဆိုပူဆိုးတယ်မနေ့5နာရီကကျွန်တော်စအော်ရဒန်လေးနေ့မှဒီတချင်းအကျေကြီးအော်ရဒန်လေးပေါ့နော်။ဒါတွေကလည်းခုနကဒီအစိုးရနဲ့ပေါ့နော်ဒီဗလာရေးဆိုင်ရာအဖွဲ့အစည်းတွေဟောပကတွေနဲ့လည်းဒါတွေကရည်ရှည်မှာပေါ့နော်။ကိုဖြည့်ချော့တဲ့အနေထားတွေဖြစ်တင်တာလည်းဖြစ်တယ်ပေါ့နော်လူတစ်ပြင်းတော့ကျွန်တော်တို့ကဒီဘီလူတွေကပေါ့နော်စီကန်လိုက်နာမှုကိုထိုက်ပြင်းတဲ့ပေါ့လိုက်နာမှုရှိနေဆိုရင်တော့ဒါတိုးတက်တဲ့ပေါ့နော်ဒီလူဖွဲ့စည်းတော့တကကျွန်တော်စီကားတဲ့တကြံအဲ့ဒါကအောင်မြင်တဲ့တကြံတွေပေါ့နော်ဒါတွေကလည်းကျွန်တော်တို့ဖြစ်လာနိုင်တယ်လို့ကျွန်တော်ညွှန်လဲပါတယ်ဗ
ျဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးနဲ့တော်တော်ရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာတကြံကာလကိုငင်းငင်းချင်းချင်းနဲ့ဖြတ်သန်းနိုင်ဖို့လည်းဆုတောင်းပေးလိုက်ပါတယ်
တင်ဆက်သူကောင်လွင်နဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညတရက်လီလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့မနေ့ပြန်တနင်္ဂနွေနေ့မနက်ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အစီအစဉ်နေ့မကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမခွာညိုကတလှည့်ပြောပြပေးပါအောင်ရှင်
စီးရီးယားသမ္မတဘက်ရှာအယ်အာဆတ်ဆိုရဖွဲ့ကဒမတ်စကတ်မြို့တော်နာမှာအရင်သတင်းဘက်ကဓာတုလက်နက်သုံးခဲ့တယ်လို့ယူဆရတဲ့တိုက်ခိုက်မှုကိုလက်တုံပြန်တဲ့အနေနဲ့အမေရိကန်နဲ့မဟာမိတ်နှစ်နိုင်ငံဖြစ်ကြတဲ့ပြင်သစ်နဲ့ဗြိတိန်တို့ပူးပေါင်းပြီးစနေနေ့အစောပိုင်းကလေကြောင်းကတိုက်ခိုက်ခဲ့ပါတယ်။ဓာတုလက်နက်တွေနဲ့ဆက်နွယ်နေတဲ့စီးရီးယားနိုင်ငံကနေရာ၃ခုကိုမဟာမိတ်စစ်လေယာဉ်တွေနဲ့စစ်သည်မော်တွေကနေမစ်ဆိုင်းထုံတွေနဲ့ပစ်မှတ်ထားတိုက်ခိုက်ခဲ့ကြတာပါ။အခုလိုအမေရိကန်နဲ့လက်တွဲပြီးတိုက်ခိုက်ခဲ့တဲ့ပြင်သစ်နဲ့ဗြိတိန်ကိုအမေရိကန်သမ္မတထရမ့်ကချီးကျူးခဲ့ပါတယ်။စီးရီးယားနိုင်ငံကိုအမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ကအခုလိုလေကြောင်းကနေတိုက်ခိုက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဆွေးနွေးရအောင်ကုလသမဂ္ဂအရေးပေါ်လုံခြုံရေးကောင်စီရဲ့အရေးပေါ်အစည်းအဝေးခေါ်ဖို့ကိုလည်းမစ္စတာပူတင်ကတောင်းဆိုခဲ့ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့အချိန်မှာပဲစီးရီးယားအပေါ်အမေရိကန်နဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးကျင်းပနေပြီဖြစ်ပါတယ်။လက်နက်ကင်ပြိပခါတွေအတွင်းလိမ်ပိုင်းဆိုင်ရာနိုင်ကျင့်စော်ကားမှုတွေကျူးလွန်သူတွေစီးရင်မှာပထမဆုံးအကြိမ်ဖြစ်မြန်မာစစ်တပ်ကပါကုလသမဂ္ဂကထည့်သွင်းလိုက်ပါတယ်။2016အောက်တိုဘာလနဲ့2019ဩဂတ်စ်လတွေကစစ်စင်ရေးတွေမှာဒေသခံလက်နက်ကင်တွေနဲ့ပူးပေါင်းပြီးမြန်မာစစ်တပ်ကလိမ်ပိုင်းဆိုင်ရာနိုင်ကျင့်စော်ကားမှုတွေအကြီးအကျယ်ကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီတင်သွင်းတဲ့အတွင်းရေးမှူးချုပ်ရဲ့အစီရင်ခံစာကဖော်ပြခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေထွက်ပြေးအောင်ရည်ရွယ်ရုံမကနေရပြန်မလာရဲအောင်ပါထိုင်းလန်တုံလုံးစရာဘာဟာဗျူဟာတွေကိုစနစ်တကျအသုံးခဲ့တယ်လို့ဆွဆွဲထားပါတယ်
။သတင်းချင်းချုပ်ကိုမခွာညိုကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညပိုင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ဒီကြံကာလမှာတော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.